Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of View American အတန်းကနေ2016ခုနှစ် September 9ရက်တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းကီလိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေစတင်အတန်းလွှင့်နေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုကိုသားညွန့်ဦးနဲ့ကျွန်မနန်းလောက်တို့ပြောပြပေးမှာပါမြောက်ကိုရီးယားနိုင်ငံကတောက်ကြနေကလုတ်သွားတဲ့ပြင်းအား 5.3 ရှိတဲ့ငလျင်ဟာနျူကလ িয়ার စမ်းသပ်မှုအရှိန်ကြောင့်ဖြစ်ပွားခဲ့တာလို့မြောက်ကိုရီးယားကအတည်ပြုပါတယ်။ဆီးရီးယားနိုင်ငံအပြစ်ခတ်ရစေရင်နဲ့ပတ်သက်လို့အရေးကြီးတဲ့သဘောတူညီချက်ရမယ်ဆိုတဲ့မျှော်လင့်ချက်ဟာမရေရာဘူးလို့အမေရိကန်တန်တမန်တွေကပြောပါရယ်။ကလေးစစ်သားပပျောက်ရေးအတွက်ကုလသမဂ္ဂနဲ့ပူးရဲလှုပ်ရှားမှုအစည်းအဝေးဖြစ်မြန်မာစစ်တပ်ကနေကလေးစစ်သား55ယောက်ကိုဒီကနေ့မှလွတ်ပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကြားမှာပါကိုရနိုင်
။ဟုတ်ကဲ့ပါ။သတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့မြစ်စုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီး
မြေဆုံစီမံကိန်းချက်သိမ်းပေးဖို့နော်ပြီးရင်ကျမတို့ဒေတာခန်းကြီးငကိုမူရမူလနေရတို့လွတ်လပ်စာနေထိုင်ပွင့်ခွင့်ရရှိအောင
်စနဖော်ထုတ်ပွဲကိုအဓိကဦးဆောင်သူဒေါ်ကြခွန်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဒီကနေ့ကြာရောက်တဲ့ဥဥဒမနေ့မှာအမျိုးသားပြန်လည်တင်မြဲရေးနဲ့တိုင်းရင်းသားအလုံးကိုကြမှာကိုဖန်တီးခွင့်ရဖို့ရခိုင်ပြည်သူတွေတောင်းဆိုလိုက်တဲ့အကြောင်းတခါထိုင်းမြန်မာနယ်စပ်မှာ3,000ကျော်တန်ဖိုးရှိတဲ့မွေးဆေးဝါးတွေဖမ်းဆီးမိတာအပါအဝင်ချမ်းပြည်နယ်ဘက်မှာဒေသခံတွေဘာကြောင့်စီးရဲတင်မာမှုတွေဖြစ်လာမှာကိုစိုးရိမ်နေသလဲဆိုတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေတိုင်ခင်မှာတော့အခုအရင်ဆုံးနိုင်ငံတကာသတင်းတွေကိုနန်းလောင်တဲ့ကိုသားညုံတို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကပန်ဂေရီနျူကလ িয়ার စမ်းသပ်တဲ့နေရာအနီးမှာတောက်ကြနေကလုတ်သွားတဲ့ပြင်းအား 5.3 အဆင့်ရှိတဲ့ငလျင်ဟာနျူကလ িয়ার စမ်းသပ်မှုအရှိန်ကြောင့်ဖြစ်ပွားခဲ့တာလို့မြောက်ကိုရီးယားကအတည်ပြုပါတယ်။အမေရိကန်ဘူမိဗေဒတိုင်းထွားရေးနဲ့ဥရောပအေဂျင်စီတွေကတောက်ကြနေကိုရီးယားဒေသစံတော်ချိန်မနက် 9:00 နာရီခွဲမှာငလျင်လုတ်သွားတာကိုသိရှိလိုက်တာပါ။ပတ်ကွယ်မှုကြောင့်ငလျင်လုတ်သွားတာဖြစ်နိုင်တယ်ဆိုပြီးတရုတ်ငလျင်ကွန်ရက်ဌာနကပြောပါတယ်ခုခါနျူကလ িয়ার ထိပ်ဖူးအသေးစားတွေကိုဒုံးကျည်အမျိုးအစားပေါင်းစုံမှအသုံးပြုနိုင်ပြီဖြစ်တဲ့နျူကလ িয়ার လက်နက်တွေကိုမြောက်ကိုရီးယားကအောင်အောင်မြင်မြင်စမ်းသပ်ခဲ့တာဖြစ်တယ်လို့နျူကလ িয়ার လက်နက်ထိပ်ဖူးသုတေသနဌာနရဲ့ကြေညာချက်ကိုမြောက်ကိုရီးယားနိုင်ငံမှရုံးမြင့်သားကြဌာန KCNA ကဖတ်ကြားတော့ပါတယ်မြောက်ကိုရီးယားရဲ့မဟာဗျူဟာကျနျူကလ িয়ার စမ်းသပ်မှုတွေအပေါ်ဆန့်ကျင်နေတဲ့အမေရိကန်နဲ့ရန်ဖက်နိုင်ငံတွေကနေတန်ခတ်ပိတ်ဆို့မှုတွေလုပ်မယ်ဆိုတဲ့ချိန်ချောင်းမှုတွေကိုတုံ့ပြန်တဲ့လောက်ရတစိုက်တစ်ပိုင်းဖြစ်ခုလိုနျူကလ িয়ার ထိပ်ဖူးစမ်းသပ်ပောက်ခွဲလိုက်တာဖြစ်တယ်လို့ KCNA သတင်းကြေညာသူကဖတ်ကြားတော့ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တဲ့၅ချိန်မြောက်ဒီနျူကလ িয়ার စမ်းသပ်မှုကိုတောင်ကိုရီးယားသမ္မတပကွန်ဟေကပြင်းပြင်းထန်ထန်ပြစ်တင်ရှုံချပါရယ်ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယူရှိဟီဒီဆူဂါကလည်းမြောက်ကိုရီးယားကိုဥပဒေမဲ့တဲ့အင်းနီချင်းနိုင်ငံတစ်ခုအဖြစ်ပြောဆိုပြီးတခါပိတ်ဆို့မှုတွေကိုတုံ့ပြန်ဖို့စဉ်းစားမယ်လို့ဆိုပါရယ
်ဆီးရီးယားနိုင်ငံပြစ်ခတ်ရစိမ်းနဲ့ပတ်သက်လို့အရေးကြီးတဲ့သဘောတူညီချက်တရရမယ်ဆိုတဲ့မျှော်လင့်ချက်ဟာမရေရာဘူးဆိုပြီးတော့အမေရိကန်နိုင်ငံချင်းဝန်ကြီးဂျွန်ကယ်ရီနဲ့အတူပါသွားတဲ့အမေရိကန်သံတမန်တွေကပြောကြပါရယ်နိုင်ငံကျိုင်းဝန်ကြီးကယ်ရီဟာရုရှားနိုင်ငံကျိုင်းဝန်ကြီးဆာဂေးလက်ဖရော့နဲ့စီးရီးယားနဲ့ပတ်သက်ပြီးတော့နောက်တစ်ကြိမ်ဆွေးနွေးဖို့ရှိနေတာပါ။ဒါပေမဲ့လည်းဗုဒ္ဓဟူးနေ့နဲ့ဂျာလရီနေ့တွေတုန်းကမစ္စတာလက်ဖရော့နဲ့၄ကြိမ်ထက်မနည်းတယ်လီဖုန်းဆက်ပြီးတော့စကားပြောခဲ့တဲ့ဝန်ကြီးကယ်ရီကတော့ဒီကနေ့ဆွစ်ဇာလန်နိုင်ငံမှာစတင်မဲ့ဒီတရမကကိုကြာနိုင်တဲ့နောက်တစ်ကြိမ်ညှိနှိုင်းဆွေးနွေးမှုတွေနဲ့ပတ်သက်လို့အကောင်းမြင်မျှော်လင့်ထားပါတယ်။ရက်တန်ကြာညှိနှိုင်းဆွေးနွေးနေရတဲ့အဓိကအကြောင်းရပ်တွေဟာအကောင့်ထဲပေါ်ရေးနီနာရက်ဆိုင်ရာကိစ္စရပ်တွေဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အဓိကအချက်တစ်ခုကတော့အလက်ပူမြို့ကိုပြန်ပြီးတော့တင်းယူမှုတွေမလုပ်ဖို့ဖြစ်တယ်လို့နိုင်ငံကျိုင်းဝန်ကြီးကယ်ရီနဲ့တူလေးမော်မာပါသွားတဲ့နိုင်ငံကျိုင်းဌာနရာရှိတူကသတင်းကြောက်တွေကိုပြောပါတယ်။အပြစ်ခတ်တွေရက်ဆဲလိုက်ုံတင်တက်တက်မဟုတ်ဘဲနဲ့အပြစ်ခတ်တွေရက်ဆဲလိုက်ပြီးတဲ့နောက်ပိုင်းဆီးရီးယားနိုင်ငံမှာခေါင်းဆောင်မှုသစ်ဖြစ်လာစေဖို့အတွက်အသွင်ပြောင်းရေးအဆင့်အတွက်စောင့်နှိုင်ဖို့ရည်မှန်းထားတယ်ဆိုပြီးတော့သူကပြောဆိုသွားပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံအလက်ပိုမြို့အနီးမှာကျင်းပနေတဲ့တဘုံအဖွဲ့အစည်းအဝေးတစ်ခုလေကြောင်းကနေပုံကျဲတက်ခိုက်ခံရပြီးတဲ့နောက်ဖတာအက်ရှမ်တဘုံအဖွဲ့ကအစင်းမြင့်ခေါင်းဆောင်သူဦးတည်ဆုံးသွားတဲ့အကြောင်းတဘုံအဖွဲ့အစ်တရင်ရင်းမြစ်တွေကပြောပါရယ်။အဘူဟာဂျာအယ်ဟုမ်စီနာမည်နဲ့လူသိများတဲ့အဘူအိုမာဆာရာကွက်ဖာအလက်ပိုမြို့ကကျေးလက်နေရတစ်ခုမှာလေကြောင်းတက်ခိုက်ခံရမှုအတွင်းတည်ဆုံးသွားတာပါ။တက်ခတ်တဲ့လေယာဟာဘယ်နိုင်ငံကလဲဆိုတာတရားဝင်မသိရသေးပေမဲ့တဘုံတွေရဲ့အပြောအရတော့အမေရိကန်ဘုံကျဲလေယာဉ်တစ်စီးကလာတိုက်တော်တာလို့ဆိုပါရယ်။အရင်ကအယ်ခိုင်ဒါအဖွဲ့နဲ့ဆက်စပ်ခဲ့မှုတဲ့ Fatal Asham အဖွဲ့ကတော့တည်ဆုံးသွားတဲ့ကောင်းဆောင်ကိုအာဇာနည်တဦးဖြစ်သူတို့ရဲ့ Twitter လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြပါရယ်။ Army of Conquest မဟာမိတ်တဘုံကောင်းဆောင်တွေအစည်းအဝေးကျင်းပနေတော့လေကြောင်းကနေဘုံကျဲတက်ခတ်တာကြောင့် Sarawak Web နဲ့တခြားမဟာမိတ်တဘုံအတပ်ဖွဲ့ကတက်မှုအဘူမွတ်စလင်အယ်ရှမီတို့တည်ဆုံးသွားတယ်လို့ Syria လူအခွင့်ရေးလေလာဆောင်ကြီးအဖွဲ့ကပြောပါရယ်ရှင်။
ပရစ်မြို့မှာဂက်ဆို6လုံးပါကားတစ်စင်းကိုဒီသတင်းပတ်ထဲကဖမ်းဆီးတွေ့ရှိခဲ့တာနဲ့ဆက်နွယ်ပြီးတော့ဒီကြံစီတိုက်ခိုက်မှုမှာပါဝင်တဲ့ဆိုတဲ့တန်တရားနဲ့အမျိုးသမီး3ဦးကိုပြင်သစ်ရဲကနေပြီးတော့ဖမ်းဆီးလိုက်ပါတယ်။အသက်19နှစ်ကနေပြီးတော့39နှစ်အကြာအမျိုးသမီး3ဦးဟာအကြမ်းဖက်မှုတွေကျူးလွန်မှုပြင်ဆင်ကြိုးပမ်းနေတဲ့အစွမ်းအောက်သူတွေဖြစ်ကြတယ်လို့ပြင်သစ်ပြည်ထောင်စုဝန်ကြီးဘာနက်ကော့စနော့ဖ်ကပြောပါတယ်။ပရစ်မြို့ရဲ့ Notre Dame ဘုရားကျောင်းအနီးမှာအခုသတင်းပတ်စောပိုင်းတုန်းကဒီကက်ဆိုးတွေတင်ထားတဲ့ကားတစ်စင်းကိုဖမ်းဆီးတွေ့ရပြီးတဲ့နောက်စုံစမ်းစစ်ဆေးမှုတွေလုပ်ရကနေအခုလိုဒီအမျိုးသမီး3ဦးဖမ်းဆီးခံရတာပါ။ကားပိုင်ရှင်ဟာအဲ့ဖမ်းဆီးခံရတဲ့အမျိုးသမီး3ဦးတွေကတဦးရဲ့ဖခင်ဖြစ်ပါတယ်။ဖမ်းဆီးခံရသူအမျိုးသမီး2ဦးဟာပစ်ဖမ်းဆီးခံရစမှာပြစ်ခတ်ခံရပြီးတော့ဖမ်းဆီးတဲမှာပါဝင်တဲ့ရဲရရှိ2ဦးကတော့ဓာတ်ထိုင်ရပါတယ်။2015ခုနှစ်ကလေးကဆိုရင်တော့ပြည်သက်မှာအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းလူပေါင်း200ကျော်တေဆုံးခဲ့ရပါတယ်။ဒီနှစ်တစ်နှစ်ထဲမှာလည်းအကြမ်းဖက်လုပ်ရည်တွေနဲ့ပတ်သက်ပြီးတော့ပြည်သက်မှာလူပေါင်း260ကိုဖမ်းဆီးခဲ့တယ်လို့ပြည်ရေးဝန်ကြီးကပြောပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 12.39ကလိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 932လိုက်ဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေတောက်ကြတဲ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကလေးစစ်သားပပျောက်ရေးအတွက်ကုလသမဂ္ဂနဲ့ပူရဲလှူရှာမှုအစီအစဉ်ဖြစ်မြန်မာစစ်တပ်ကနေကလေးစစ်သား55ယောက်ကိုဒီကနေ့မှပဲအုတ်ထင်းသူရဲလက်ထက်ပြန်ပြီးအာဏာလိုက်တယ်လို့စက်တင်ဘာလ9ရက်နေ့ဆိုတဲ့ကုလသမဂ္ဂကနေကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာဧပြီလမှာစတင်တော်ဝင်ယူလိုက်တဲ့ NLD အစိုးရလက်ထက်ကလေးစစ်သားတွေကိုလွတ်ပေးတဲ့ပထမဆုံးလှုပ်ရဖြစ်ပါတယ်။ကလေးစစ်သားပပျောက်ရေးအတွက်ကုလသမဂ္ဂနဲ့2012ခုနှစ်မှာတဘောတူလက်မှတ်ထိုးလိုက်တဲ့နောက်ပိုင်းအရွယ်မရောက်သေးတဲ့ကလေးစစ်သားအယောက်100လွတ်ပေးခဲ့ပြီးပါပြီ။ဒါအပြင်ကလေးစစ်သားတွေအဖြစ်စုဆောင်းခံခဲ့ရပြီး2012ခုနှစ်မှာလူငယ်တွေဖြစ်လာကြပြီဖြစ်တဲ့စစ်သား73ဦးကိုလည်းဒီကနေ့ပဲအုတ်ထင်းလူတွေစီပြန်ပြီးတော့အနားလိုက်တယ်လို့ဆိုပါရဲမြန်မာအစိုးရအနေနဲ့စစ်တပ်တွေမှာကလေးစစ်သားစုဆောင်းတာတွေရပ်တန့်တော့အောင်အသက်နိုင်ဆုံးလုပ်ကိုင်းနေချိန်မှာအခုလိုလွတ်ပေးလိုက်တဲ့လို့ရတဲ့ကုလသမဂ္ဂနဲ့ပူးရဲလှူရှာမှုမှာမြန်မာအစိုးရဘက်ကဆက်ပြီးလုပ်ကိုင်းနေတဲ့အပေါ်ကြိုဆိုတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ် Renita Desalian ကမှတ်ချက်ပေးပြောဆိုပါရဲကလေးစစ်သားနဲ့အရွယ်မရောက်သေးတဲ့လူငယ်တွေကိုသူတို့ရဲ့မိသားစုနဲ့အတူဘဝအသစ်ကိုပြန်ဆောင်နိုင်ဖို့လူမှုစီးပွားပြန်လည်ဝင်ဆက်ပေါင်းစည်းစီမံချက်အစီအစဉ်ကနေအကျိုးကျေးဇူးတွေရလာမယ့်အပြင်ပညာသင်ကြားရေးနဲ့တက်မွေးမှုသင်တန်းတွေကိုရမကမိသားစုဝင်ငွေတိုးလုပ်ငန်းတွေကိုလည်းလုပ်ကိုင်ခွင့်ရရှိကြမှာဖြစ်ပါတယ်
။အမေရိကန်သမ္မတဘရက်အိုဘားမားဟာသမ္မတသက်တမ်းအတွင်းနောက်ဆုံးကြိမ်ဖြစ်တဲ့အာရှကသူ့ရဲ့ခီးစဉ်ကိုဆုံးသတ်လိုက်တယ်လို့ဒါဟာအိုဘားမားရဲ့နိုင်ငံရေးမူဝါဒအရာအာရှဒေသနဲ့ရေရှည်ချိတ်ဆက်ဆောင်ခဲ့မှုလည်းဖြစ်ပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံခေါင်းဆောင်အားလုံးနဲ့တွေ့ဆုံခွင့်ရတဲ့ပထမဆုံးအမေရိကန်သမ္မတတူဖြစ်ရတဲ့အတွက်ဂုဏ်ယူမိတဲ့ကြောင်းနဲ့ဇန်နဝါရီလမှာသူ့ရဲ့သမ္မတတက်တန်းကုံဆုလို့နောက်တက်လာမဲ့သမ္မတတစ်ကလည်းအာရှဒေသကိုဦးစားပေးဖြစ်နေဆက်လက်ထားရှိဖို့မျှော်လင့်တဲ့ကြောင်းအာဆီယံထိပ်သီးညီလာခံကျင်းပရာလာအိုစ်နိုင်ငံကမထွက်ခွာခင်လင်းလာရှင်းလင်းပွဲမှာသမ္မတဦးဘာမာကပြောပါရယ်သူ့ရဲ့ပြွန်လင့်ချက်မျှော်မှန်းချက်ကတော့နောက်တက်လာမဲ့သမ္မတတစ်ကအာရှဒေသနဲ့ဒီလိုမျိုးဆက်ပြီးတော့ထိတွေ့ဆက်ဆံသွားဖို့ဖြစ်ပြီးတော့အာရှဟာတိုးတက်လာနေတဲ့နိုင်ငံတွေရှိရာမတူကွဲပြားမှုတွေအများဆုံးရှိရာနေရာဖြစ်ပြီးကမ္ဘာအသက်ငယ်ဆုံးမျိုးဆက်တွေရှိတဲ့နေရာလည်းဖြစ်တယ်လို့ဆိုပါရယ်စီးပွားကူးသန်းရောင်းဝယ်ရေးတွေလည်းအာရှမှာစတင်မှဖြစ်တယ်လို့အမေရိကန်ကုမ္ပဏီစီးတွေရောင်းချနိုင်မဲ့နေရာဖြစ်တာမှောက်ဖြစ်တာကြောင့်အခြေခံအဖြစ်အမေရိကန်တွေအတွက်အလုပ်ကင်တွေဖန်တီးပေးမဲ့နေရာလည်းဖြစ်ပါတယ်လို့သမ္မတဥပမာကပြောပါရယ်ဥပမာရဲ့အာရှခီးစဉ်ဟာအစပိုင်းမှာတိတ်ပြီးတော့အဆင်မပြေခဲ့ပေမဲ့ခီးစဉ်အဆုံးမှာတော့ချောမွေ့မွေ့ရှိခဲ့ပါတယ်တရုတ်နိုင်ငံကိုရောက်တဲ့အချိန်မှာလေယာဉ်ပေါ်ကဆင်းဖို့လှေကအဆင်သင့်မရှိတာနောက်ခီးစဉ်တွင်မှမြောက်ကိုရီးယားကနျူကလ িয়ার ဘုံစမ်းသပ်ဖောက်ခွဲတာအပြင်ဖိလစ်ပိုင်သမ္မတရဲ့ပုတ်ကူရေးအရာပုတ်ခတ်ပြောဆိုမှုတွေလည်းကြုံခဲ့ရပါတယ်ဒါကြောင့်လည်းသမ္မတနှစ်ဦးတွေ့ဆုံမဲ့အစီအစဉ်ကိုစောပိုင်းကဖျက်သိမ်းခဲ့ပါတယ်နောက်ပိုင်းကျတော့ဖိလစ်ပိုင်သမ္မတဘက်ကသူ့ရဲ့ပြောဆိုမှုတွေအတွက်နောက်ထပ်ရတဲ့အကြောင်းပြောဆိုခဲ့ပြီးတဲ့နောက်ညီလာခံဘေးပန်းမှာသမ္မတနှစ်ဦးခဏတာတွေ့ဆုံစကားပြောခဲ့ကြပါတယ်
2001စက်တင်ဘာ17ရက်နေ့အကြမ်းဖက်တက်ခတ်ခံရမှုခံခဲ့ရသူရဲ့မိသားစုဝင်တွေအနေနဲ့အကြမ်းဖက်မှုကိုထောက်ပံ့ကူညီရဲဆိုတဲ့ဆွဲချက်နဲ့ Sorry Arabia အစိုးရကိုတရားစွဲဆိုခွင့်ရှိမဲ့ပါတီနရက်ကရေးဆွဲထားတဲ့ဥပဒေကြောင့် American Outlook တော်မှာဒီကနေ့တောက်ကြနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။အကြမ်းဖက်မှုကိုထောက်ပံ့ကူညီမှုများအပေါ်အရေးယူမှုဆိုင်ရာဥပဒေကြောင့်တရက်ကို America မဟာမိတ်ဖြစ်တဲ့ Sorry နိုင်ငံကကန့်ကွက်နေတဲ့အကြောင်းပဲပြီးခဲ့တဲ့မေလတုန်းကအထက်လွှတ်တော်ကအတည်ပြုဆုံးဖြတ်ပေးခဲ့ပါတယ်။အဲ့ဒီတုန်းကလေရင်ပြန်ပေးဆွဲခဲ့သူ19ဦးထက်မှ15ဦးဟာ Sorry Arabia နိုင်ငံ င်ငံသားတွေဖြစ်ပါတယ်။ဒါပေမဲ့လည်းအကြမ်းဖက်အုပ်စုတွေနဲ့ဆက်နွယ်သူတွေကိုအကူအညီပေးခဲ့တဲ့တိုက်ခိုက်မှုမှာတစုံတရာပတ်သက်ခဲ့တယ်ဆိုတာကိုတော့ sorry ကညှင်းဆန်ပါတယ်။အစိုးရဘက်ကတော့ဒီဥပဒေကြမ်းဟာ sorry နဲ့ American ဆက်ဆံရေးကိုထိခိုက်တယ်ဆိုပြီးတော့သမရအင်တာဗျူတော်ကလက်ခံမှုညှင်းဆန်ထားပါတယ်။ဒါဟာပြပရောက် American နိုင်ငံသားတွေတရားစွဲဆိုခံရဖို့တခြားနိုင်ငံတွေက American ကိုတရားစွဲဆိုနိုင်ဖို့လာညောင်းပေးတယ်လို့ဖြစ်လာမယ်လို့လည်းဆိုပါတယ်။ဒါကြောင့်လွတ်တော်ကအတည်ပြုလာရင်အင်ပီရိုဘက်ကဗီတိုအာဏာသုံးဖယ်ရှားမယ်ဆိုတဲ့သဘောပြနေပါတယ်။တမရရဲ့ဗီတိုကိုလန်နိုင်ဖို့ဆိုရင်တော့အထက်နဲ့အောက်လွတ်တော်နဲ့စလုံးရဲ့မဲသုံးမုံပုံရရှိဖို့လိုအားမှာဖြစ်ပါတယ်
။အရှိတောင်ရှာနိုင်ငံတွေမှာချင်းကနေပြီးတဆင့်ကူးစက်တဲ့ဇီဂါဗိုင်းရပ်စ်ပိုးပြန့်နှံ့ဖြစ်ပွားလာနိုင်မှုအပေါ်မှာစိုးရိမ်မှုတွေတိုးလာနေခြင်းပါပဲ။ဒေသတွင်းနိုင်ငံတွေအနေနဲ့ဒီရောဂါကာကွယ်လှုပ်ဆောင်ကြဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုးမြှင့်သတိပေးလာပါတယ်။အရှိတောင်ရှာနိုင်ငံတွေအနေနဲ့ဒီရောဂါပြန့်ပွားမှုကိုအနီးကပ်စောင့်ကြည့်ကာကွယ်နိုင်မှုအတွက်ထိရောက်တဲ့စောင့်ကြည့်မှုတွေနဲ့အသိပေးတဲ့စနစ်တွေချမှတ်ဆောင်သွားဖို့လိုအပ်တဲ့အကြောင်းဒေသတွင်းရေးပေါ်အခြေအနေများဆိုင်ရာ WHO ညွှန်ကြားမှု Rodrigo Offering ကပြောပါတယ်ဇီကာရောဂါပိုးပြန့်နှံ့ဖြစ်ပွားမှုတွေကိုကြိုတင်ကာကွယ်နိုင်အောင်ရောဂါဖြစ်ပွားမှုကိုသိရှိနိုင်အောင်နဲ့ရောဂါဖြစ်လာလို့ရှိရင်တုံ့ပြန်ကင်တွယ်နိုင်အောင်လို့ဒေသတွင်းနိုင်ငံတွေအနေနဲ့ဆက်လုပ်သွားကြရမယ်လို့ Offering က VA ကိုပြောပါတယ်ယောဂပူတက်ဆောင်နိုင်တဲ့ပူးမွှားတွေမပြန့်ပွားအောင်တိုးမြင့်လှုပ်ဆောင်ဖို့ဇီကာဗိုင်းရပ်စ်ပိုးနဲ့ဥကောင်းသိငယ်တဲ့ကလေးငယ်တွေမွေးဖွားလာမှုတွေနဲ့ဆက်ဆက်မှုရှိမရှိဆိုတာတွေကိုလေ့လာစောင့်ကြည့်သွားဖို့နောက်တစ်ခွက်ကန်ဆန်းသက်စစ်ဆေးမှုတွေတိုးမြင့်လုပ်သွားဖို့နဲ့ယောဂပူးအနေအကြောင်းလူလူကြားမှာပို့ပြီးတော့သိလာအောင်လုပ်သွားဖို့နည်းလမ်းတွေကိုအလေးပေးဆောင်ရွက်နေတဲ့အကြောင်းလည်းသူကပြောဆိုပါရခင်ဗျာ
Direct from Washington, the voice of America. နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုသားညုံတို့ကြီးညာပေးသွားတာဖြစ်ပါတယ် VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOE ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voenews.com ဆိုတဲ့ဆာမျက်နှာနဲ့ကျွန်တော်တို့ရဲ့ Facebook ဆာမျက်နှာတွေကနေလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့မြစ်ဆုံစီမံကိန်းနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်ကချင်ပြည်နယ်မြစ်ဆုံရေကာတာစီမံကိန်းကြောင့်နေရက်ရွှေခံရတဲ့ကြေးရွာသားတွေကသူတို့မူရင်းဒေသမှာပြန်လည်နေထိုင်အခြေချဝင်ပြုဖို့ဒီကနေ့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ကချင်ပြည်နယ်မြစ်ဆုံရေကာတာစီမံကိန်းရဲ့ဆိုင်းဖို့အတွက်လည်းမြစ်ဆုံရက်မှာသဘောထားဆန္ဒထုတ်ဖော်ပြီးသတင်းစာရှင်းလင်းပွဲတစ်ရက်ကိုလည်းလုပ်ခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးသိန်းစိန်အစိုးရလက်ထက်ကယာယီရက်ဆိုင်ထားတဲ့မြစ်ဆုံရေကာတာတိဆောင်ရေးအစီအစဉ်ကိုလက်ရှိအစိုးရအသစ်လက်ထက်မှာပြန်လည်မစတင်စေဖို့ရည်ရွယ်ပြီးဒေသခံပြည်သူတွေကဒီကနေ့မေခနဲ့မလိခမြစ်ဆုံကမ်းခြေမှာဆန္ဒထုတ်ဖော်ပြီးတောင်းဆိုခဲ့တာဖြစ်ပါတယ်ဒီဆန္ဒထုတ်ဖော်တောင်းဆိုပွဲကိုဥဆောင်စီစဉ်သူတဦးဖြစ်တဲ့ဒေါ်ဂျာခွန်ကအဓိကဒေသခံတွေရဲ့လူလားချက်ကိုအခုလိုပြောပါတယ
်။အမြင့်ဆုံးစီမံကိန်းချက်သိမ်းပေးဖို့နော်။ပြီးရင်ကျမတို့ဒေသခံတွေငကူမူရမူလနေရတို့လူလတ်စာနေထိုင်ပွင့်ခွင့်ရရှိအောင်ပေါ့။ကျမတို့သဘောထားဆန္ဒတွေပုံပြနေနေသတင်းစာရှင်းလင်းပွဲလုပ်တာ။ဆယ်နိုင်မှာစပါလိမ့်မယ်။
ဆန္ဒထုတ်ဖော်ပွဲမှာဒေသခံတွေရဲ့သဘောထားကိုလည်းထုတ်ပြန်ခဲ့တယ်လို့ဒေါ်ဂျာခွန်ကအခုလိုဆက်ပြောပါတယ
်။ကျမတို့မြေဆုံဒီတာဟာကချင်မျိုးနွယ်စုရဲ့တန်ဖိုးမဆက်နိုင်တဲ့နေရာတစ်ခုဖြစ်တဲ့အတွက်ကြောင့်မို့ကျမတို့မြေဆုံရေကာတာကိုလုံးဝချက်သိမ်းဖို့အတွက်ဒီလူအလုံးနဲ့လက်တွဲဆန့်ကျင်ပြီးလှုံ့ဆော်သွားမယ်။အဲနောက်တစ်ခုကဒေသခံပြည်သူများရဲ့ငွေမူလနေရာမှာပြန်လည်တည်ထောင်နိုင်ဖို့နဲ့နော်ကိုယ့်ရဲ့ဒေသဖြစ်တယ်ဆိုကိုပိုင်ဆိုင်သွားဖို့ကြိုးစားသွားမယ်။မြစ်ဆုံရေကာတာစီမံကိန်းကိုရတက်ပံရဆိုင်ဖို့ဘတော်မှနောက်ထပ်မလုပ်ဖို့ပေါ့နော်အစိုးရအဆက်ဆက်ကိုဆက်လက်တိုက်တွန်းသွားမယ်။ဒေသခံပြည်သူများရဲ့သဘောထားစံတမပါတဲ့ကိုယ်လေးမြင်တာမှုမရှိတဲ့ဒီကိစီမံကိန်းကိုများကျွန်တော်တမတို့ကလက်ခံမှာမဟုတ်ဘူးပေါ့အဲမျိုးသဘောထားထုတ်ပြန်ချက်၅ချက်ကိုပေါ့ကြေညာထားပါနဲ့
။မြစ်ဆုံရေကာတာစီမံကိန်းကို2009ခုနှစ်မှာစတင်အကောင့်ထည့်ဖော်ခဲ့ပြီးစီမံကိန်းဒေသအတွင်းမှာရှိတဲ့ကြေးရွာတွေကိုနေရာသစ်မှာပြောင်းရွှေ့စေခဲ့တာကြောင့်ဒေသခံတွေဟာနေရာသစ်မှာလုံခြုံရေးစားတောက်ဖို့လေယာဉ်မြေအခက်အခဲတွေတွေ့ကြုံရပါတယ်။ဒီစီမံကိန်းကိုလုံခြုံရေးဆိုင်ကြောင်ကြေညာနိုင်ရင်တော့ဒေသခံတွေဟာမူလဒေသမှာပြန်လည်လုံခြုံနိုင်လိမ့်မယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်ခန်းကပြောပါတယ
်။လွန်ခဲ့တဲ့အချိန်ကြီးရောအခုလက်ရှိအချိန်ကြီးရောဒီဒေသခံတွေကဒီပတ်ဝန်းကျင်မှာကောင်းကောင်းအလုပ်လုပ်လို့မရဘူးပေါ့အဲသူတို့ပိုင်းတဲ့နေကိုလည်းသူတို့လုပ်ပိုင်းခွင့်မရှိသေးဘူးဒါကြောင့်လူထုအနေနဲ့တင်လာတဲ့အပိုင်းတွေရှိတယ်ဒါကြောင့်ရှင်းရှင်းလင်းလင်းနဲ့ဒီဟာကိုထုတ်ဖော်မယ်ဆိုရင်တော့ဒီဒေသခံတွေကလည်းဒီဒေသကိုသွားပြီးမှငကောဒီမှာလုပ်စားနိုင်မဲ့အခြေအနေမျိုးဖြစ်တယ်အခုတော့အခက်ခဲနဲ့ကြုံနေရတယ်အခုတချို့အရာတွေကကြောင်းရွှေ့တဲ့နေရာမှာအခက်ခဲနဲ့နေရတဲ့ပုံစံမျိုးဖြစ်တယ်
မြေဆုံစီမံကိန်းစတင်ခဲ့တဲ့နောက်ဒေသခံလူမှုအတိုင်းအဝိုင်းနဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်နစ်နာနိုင်တယ်ဆိုတဲ့စန့်ကျင်ကန့်ကွက်တာတွေရှိခဲ့တဲ့နောက်2012ခုနှစ်မှာသမရဦးသိန်းစိန်ကသူ့အစိုးရတက်တန်းကာလအတွင်းမှာရပ်ဆိုင်ထားခဲ့ပါတယ်။လက်ရှိအစိုးရတက်လာပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လို့ကြောင်းဆွေးနွေးပြောဆိုတာတွေရှိလာခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့အစိုးရတက်ကအေရီမြစ်စုံမြဝိုင်းရေအားလျက်စစ်စီမံကိန်းတွေကိုလေးလာစီစစ်သုံးသပ်ရေးကော်မရှင်ဖွဲ့စည်းပြီးဒီစီမံကိန်းတွေဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာနိုင်ငံတကာစံသတ်မှတ်ချက်တွေပြည်တွင်းဥပဒေတွေနဲ့ကန့်ညီမှုရှိမရှိသုံးသပ်ဖို့ပြင်ဆင်နေပါတယ်။ဒီကော်မရှင်ရဲ့သုံးသပ်မှုပထမအစီရင်ခံစာကိုဒီနှစ်နိုဝင်ဘာလအတွင်းမှာသမရစီကိုတင်ပြဖို့သတ်မှတ်ထားပါတယ်။ဒီအစီရင်ခံစာရဲ့သုံးသပ်ချက်ပေါ်မှာမူတည်ပြီးစီမံကိန်းကိုဆုံးဖြတ်ဖွယ်ရှိနေပါတယ်။ဒီစီမံကိန်းကိုလုံးဝရပ်ဆိုင်ပစ်မယ်ဆိုရင်တော့စီမံကိန်းအတွက်လက်ရှိကာလအထိရင်းနှီးထားတဲ့အမေရိကန်ဒေါ်လာတန်းရှိရာကိုပေးလျော်ရမယ့်သဘောရှိပါတယ်။စီမံကိန်းကိုအကောင့်ထဲဖော်မယ်ဆိုရင်တော့တနစ်ကိုအခွန်ငွေအမေရိကန်ဒေါ်လာတန်း900ရရှိပြီးမြေဆုံကထွက်မဲ့လျှက်စစ်တပ်အားဆေးရခိုင်နှုန်းကိုလည်းမြန်မာနိုင်ငံကအခမဲ့ရရှိမှာဖြစ်ပါတယ်။အခုလက်ရှိအနေအထားအတိုင်းဆိုင်းငံ့ထားမယ်ဆိုရင်တော့တရုတ်ကုမ္ပဏီဘက်ကယင်းနှီးမြှုပ်နှံမှုအတိုးငွေတနစ်ကိုအမေရိကန်ဒေါ်လာတန်း90နှစ်စဉ်ဆုံးရှုံးနေမှာဖြစ်ပါတယ်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ရှေ့သတင်းပတ်သမ္မတအိမ်ပြူတော်မှာတွေ့ဆုံတဲ့အခါမြန်မာနိုင်ငံပေါ်ဆက်ပြီးချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကဘာတွေကိုထပ်ပြီးရှော့ပေါ်ပေးမယ်ဆိုတာဆွေးနွေးကြဖို့ရှိပါတယ်။မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့တန်ခတ်အရေးယူမှုတွေကိုအခုချိန်မှာဆက်ပြီးထားသင့်မသင့်ဘယ်လိုရည်ရွယ်မှုတွေကိုစတင်ထားသင့်ပြီးဘာတွေကိုတော့ရှော့ပေါ်ရုပ်သိမ်းသင့်တယ်ဆိုတာအခုလာမယ့်စနေညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းကြပါရစေ။ VO ရဲ့ဖုန်းနံပါတ်က1-239-3999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။တော်ရရှင်အနေနဲ့ပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ကြပါရခင်ဗျာ VO ကနေတောက်ချာနေညဘက်မြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့တန်လွင်ပေးနေပါတယ်။အခုတစ်ခါတော့ဥဩတမနေနဲ့ဆိုင်တဲ့သတင်းကိုတင်ပြပေးကြပါရစေ။တိုင်းပြည်မှာအဓိကလိုအပ်ချက်ဖြစ်တဲ့အမျိုးသားပြန်လည်သစ်မြေရေးနဲ့တိုင်းရင်းသားတွေအလုံးကိုကြမှာကိုဖန်တီးခွင့်ရရေးကိုရခိုင်ပြည်သူလူထုနဲ့အတူတိုင်းရင်းသားပြည်သူတရက်လုံးကပူးပေါင်းပါဝင်ဆောင်ရွက်ကြဖို့89ကြိမ်မြောက်ဆရာတော်ဥဩတမနေမှာရခိုင်အဖွဲ့တွေကတိုက်တွန်းနှိုးဆော်လိုက်ပါရစေ။ဒီကနေ့စက်တင်ဘာ9ရက်နေ့မှာကြာရောက်တဲ့ဆရာတော်ဥဩတမနေအခမ်းအနားကိုရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းမှာရခိုင်တိုင်းရင်းသားတွေနဲ့ပြည်သူလူထုကစီကားတိုက်မြိုက်စွာကျင်းပခဲ့ပါရစေ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကတင်ပြပေးထားပါရခင်ဗျာ။
ဟုတ်ပါတယ်2016ခုနှစ်စက်တင်ဘာလ9ရက်နေ့ဒီကနေ့တောက်ကြနေမှာကြာရောက်တဲ့89ကြိမ်မြောက်ဆရာတော်ဥဩတမနေအောင်မေအမတ်တရဂုံပြုအခမ်းအနားကိုရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားလူမျိုးရေးရာဝင်ကြီးဌာနဝင်ကြီးကကြီးမှုပြီးရခိုင်လူမှုအသင်းဖွဲ့တွေကဥဩတမနေအခမ်းအနားကျင်းပရေးဗဟိုကော်မတီကိုဖွဲ့စည်းပြီးစီစဉ်ကျင်းပခဲ့ပါတယ်ဒီအခမ်းအနားကိုရခိုင်တိုင်းရင်းသားတွေနဲ့ပြည်သူလူထုတွေစုပေါင်းပြီးတော့ဂုံပြုတက်ရောက်ခဲ့ကြပါတယ်ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်မြို့ကရခိုင်ပြည်နယ်ဓမ္မရုံမှာတန်ခါတော့28ပါးကိုပင့်ဖိတ်ပြီးဆရာတော်ဥဩတမကိုရည်စူးပြီးတော့စွန့်ကပ်အမျှပေးဝေခဲ့တယ်လို့နေ့လယ်ပိုင်းမှာတော့ရွှေကုံဖျားတောင်ပတ်မုံဥဩတမဗန်းချံမှာ89ကြိမ်မြောက်ဥဩတမနေအခမ်းအနားကိုစီကားတိုက်မြိုက်စွာကျင်းပခဲ့ပါတယ်မြန်မာနိုင်ငံရဲ့အဓိကလိုအပ်ချက်ဖြစ်တဲ့အမျိုးသားပြန်လည်သင့်မြတ်ရေးနဲ့တိုင်းရင်းသားတွေရဲ့ကိုယ်ကျမကိုဖန်တီးခွင့်အတွက်ပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်သွားကြဖို့ဥဩတမနေမှာပြည်သူကိုတိုက်တွန်းနှိုးဆော်တဲ့တဝန်လွှာပေးဖို့တိုက်တွန်းကြောင်းရခိုင်မျိုးသားကိုရဲ့ဥက္ကဋ္ဌဦးတင်ထူအောင်က VOA မြန်မာပိုင်းကိုပြောပါတယ်
ဒီခန်းထဲမှာကျွန်တော်အဓိကပေးချင်တာကတော့ဆရာတော်ဦးဝေဒမရဲ့အပေါ်နော်ဂုံသိက္ခာတူရပိဆိုင်မှုအနိမ့်နာခံသူတော်ရမြန်မာလူလိုက်ရင်းနဲ့ပတ်သက်ပြီးတော့ဒီမျိုးစင်းချပြီးတော့ဒီမျက်စိဖွင့်ခဲ့တဲ့အရာတွေဟာကျွန်တော်တို့ဒီအရာတွေပြန်လဲပြီးပေါ်ထုတ်တယ်ဒီအရာတွေပြန်ပြီးတော့တတိယအောင်မြင်တယ်ဒီအရာတွေကိုကျွန်တော်တို့ပြန်ပြီးတော့နိုင်ငံနောက်သားတွေသိအောင်လို့တန်ဖိုးထားတဲ့အောင်လို့ကျွန်တော်တို့ကြိုးဆောင်လာတဲ့ယဉ်ကျေးမှုတရက်ဟာကျွန်တော်တို့နိုင်ငံသားအလုံးရဲ့ပေါ်နော်ဒါတန်ဖိုးထားမယ့်အရာတွေဖြစ်တယ်ဒီအရာတွေပေါ်ထုတ်ခြင်းအပြင်ပြည်စုံပံမှာလည်းကျွန်တော်တို့လိုအပ်ချက် တဲ့လူအမှုတွေကြောက်ဆုံးနေတယ်ပေါ့နော်ဘုံဘိတ်ခါတွေပြန်လဲကြားရနှစ်တင်ချင်းဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ယူဆရပေါ့နော်ဒီဥဒ္ဒမအခမ်းအနားကနေပြီးတော့ကျွန်တော်တို့ဂျန်နဲ့တိုင်းရင်းသားတွေရောကျွန်တော်တို့မြန်မာနိုင်ငံလူမြန်မာနိုင်ငံသားတွေအားလုံးပေါ့နော်ကျွန်တော်တို့ဒီအဓိကလိုအပ်ချက်ဖြစ်တယ်ဒီကပြန်လဲပြည်ညေနောက်ပြီးတိုင်းရင်းသားတွေရဲ့ပြည်ပိုင်ကမှကိုဖန်တီးခွင့်ပေါ့နော်ဒါတွေဆက်လက်ရရှိဖို့လည်းကျွန်တော်အားလုံးပေါ့နော်လက်တွဲဆောင်ရွက်ကြပါကြပါလို့အဓိကပြည်သူကိုတည်ငြိမ်စကားပြောချင်တာပေါ့
ရခိုင်တဟာရအတင်ရန်ကုန်ရဲ့ဥက္ကဋ္ဌဥလာမောင်သိန်းကလည်းအခုလိုမျိုးလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့ဆရာတော်ဦးဥတ္တမကိုရည်စူးခုံပြုပြီး88ကြိမ်မြောက်အခမ်းအနားကိုတမိုင်းမဖောက်ဖျက်ပဲမျိုးဆက်တစ်တွေကအမှတ်တရခုံပြုအလေးဂါရဝပြုတဲ့အပေါ်ဝမ်းသာဂုဏ်ယူကြောင်းပြောပါတယ
်ဆရာတော်ဦးဥတ္တမရဲ့သတ်မှတ်ထားတဲ့နေရာကိုပြန်ပြီးတော့ရတယ်ပြင်တခန့်တနနဲ့ကျင်းပနိုင်တဲ့ပုံမှာအများကြီးကိုကျွန်တော်တို့ရခိုင်လူထုကိုစားရောကျွန်တော်တို့အသင်းအဖွဲ့အနေနဲ့အများကြီးကိုတကယ်ကိုခိုးတဲ့ဆရာတော်ကြီးတပတ်ကိုဒီလိုခန့်ခန့်နာနာဝေးကျင်းပနိုင်တဲ့အတွက်ပေါ့အများကြီးကိုဝမ်းမြောက်ဝမ်းသာပြင်ပါတယ်ခင်ဗျာ
ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့အစိုးရတဲ့လက်ထက်မှာလည်းတိုင်းရင်းသားလူမျိုးတွေလိုလားတောင်းတတဲ့ဒန်းတူညီမြအခွင့်အရေးရရှိရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးအတွက်အားလုံးကဝိုင်းဝန်းညှိနှိုင်းအပြည့်ရှာသွားဖို့အရေးကြီးတယ်ဆိုတာကိုလည်းရခိုင်မျိုးသားကိုရဲဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ်အ
စိုးရတဲ့ကအရင်အစိုးရရဲ့ပေါ့နော်ဒီမှာခက်ခဲမှုလွဲချော်မှုတွေနဲ့ရင်ဆိုင်နေရတယ်နောက်ပြီးသူတို့ကိုနိုင်လဲတယ်မလို့နဲ့ဆွမ်းဆောင်ရေးနဲ့ဆွမ်းဆောင်မှုပိုင်းမှာလိုအပ်ချက်တွေလိုအပ်မှုတွေအများကြီးရှိနေတာကျွန်တော်တို့သိရတယ်အဲ့တော့ဒီဆွမ်းဆောင်ရေးနဲ့ဆွမ်းဆောင်မှုလိုအပ်ချက်တွေကိုကျွန်တော်ဖြည့်ဆည်းဖို့အတွက်နောက်ပြီးကျန်တဲ့နေရာတွေမှာလည်းတိုင်းရက်တွေရဲ့ဖန်နာတွေတိုင်းရက်တွေပိုင်းတွေကိုနားထောင်ဖို့လိုတယ်ကျွန်တော်အဓိကပြောချင်တယ
်မြမလွတ်လပ်ရေးရယူခဲ့တဲ့တမိုင်းဖြစ်စဉ်မှာဆရာတော်ဦးဥတ္တမရဲ့ရွရွချွန်ချွန်တတ္တိအပြင်းနဲ့နည်းချက်ကိုတော်လှန်ခဲ့တဲ့တမိုင်းအလौကျန်းတဲ့ထောင်နဲ့အကြိမ်ကြိမ်ကြခံရပေမဲ့တော်လှန်ရေးမှာမတွန့်ဆုတ်ခဲ့တဲ့ဆရာတော်ရဲ့ကျေးဇူးတရားကိုပြန်လည်သတိရအောင်မိပြီးတော့နောင်လာနောင်သားတွေဘက်ကဆရာတော်ကိုအခုလိုမျိုးဂုဏ်ပြုတယ်လို့အနာဂတ်မျိုးဆက်သစ်တွေအနေနဲ့လည်းဆရာတော်ဖြစ်စေခြင်းတဲ့အတိုင်းအနာဂတ်မြန်မာနိုင်ငံကိုတည်ဆောက်သွားဖို့အရေးကြီးတယ်လို့ဦးဥတ္တမနေအခမ်းအနားမှာအဖွဲ့အစည်းအသီးသီးကတော်ဝန်ဝါတွေပေးဖို့နှိုးဆော်တိုက်တွန်းခဲ့ကြပါတယ်။ဆရာတော်ဦးဥတ္တမအတွက်ရခိုင်လူငယ်တွေကဂုဏ်ပြုရတုတချင်းနေနဲ့ဂုဏ်ပြုဖျော်ဖြေခဲ့ကြတယ်လို့ရခိုင်နိုင်ငံရေးပါတီတွေရခိုင်ကျောင်းသားတပ်မကရခိုင်သားရဲနာရီလူမှုရေးအသင်းအဖွဲ့ရခိုင်စာပေနဲ့ယဉ်ကျေးမှုစတဲ့အသင်းအဖွဲ့တွေနဲ့88မျိုးဆက်အဖွဲ့ကလည်းတန်းကြွေပန်းချင်းနေနဲ့အမှတ်တရဂုဏ်ပြုခဲ့ပါတယ်။ဆရာတော်ဦးဥတ္တမနေအခမ်းအနားကိုစစ်တွေကြောက်ဖြူစားတဲ့ရခိုင်ပြည်နယ်တဝန်းလုံးမှာလည်းအောက်မေ့ပွဲအခမ်းအနားတွေကိုကျင်းပခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရကဦးဆောင်ပြီးစွန့်စွက်ကတ်လှူဒန်းတာဥတ္တမရုပ်ထုရှင်မှာပန်းကြွေချအလေးဂါရဝပြုတာတွေပြုလုပ်ခဲ့ပါတယ်။ဆရာတော်ဦးဥတ္တမပြန်လည်တော်မူခဲ့တဲ့စက်တင်ဘာလ9ရက်နေ့ကနေစလို့ဥတ္တမနေအဖြစ်သတ်မှတ်ပြီးကျင်းပလာခဲ့တာအခုဆိုရင်တော့88ကြိမ်မြောက်ရှိလာပြီဖြစ်ပါတယ်ရှင်
။မဆုမွန်ပြပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ကိုအလဲဖေးကြပါတယ်။ထိုင်းမြန်မာနယ်စပ်မြောက်ရီမြို့မှာကြက်သိန်းပေါင်း 3,600 တန်ဖိုးရှိတဲ့စိတ်ကြွစေတဲ့အမှုစေးတွေကိုဒီကနေ့စက်တင်ဘာ9ရက်နေ့မှာဖမ်းဆီးရရှိမိခဲ့ပါတယ်။ကရင်ပြည်နယ်ရဲတပ်ဖွဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေကအတူပူးတွဲဖမ်းဆီးမိခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းချီဆိုင်သတင်းတော့မဟေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကရင်ပြည်နယ်မြဝတီမြို့မှာကရင်ပြည်နယ်ရဲတပ်ဖွဲ့ဖမ်းအမှုကိနေနေရဲတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေကသတင်းအရရှာဖွေဖမ်းဆီးခဲ့ရမှာကားရီနဲ့အတူမူရစီဝါအလဲနဲ့လုတဲ့သူတွေထံကနေစိတ်ကြွဆေးပြားအလုံးရေ3,200ကာလတန်ဖိုးနဲ့ဆိုရင်3,600တန်ဖိုးရှိတဲ့စိတ်ကြွဆေးတွေကိုဖမ်းဆီးရမိခဲ့တာဖြစ်တယ်ဆိုပြီးမြဝတီမြို့မှာရဲစခန်းကအာဏာပိုင်တွေကအခုလိုပြောကြားခဲ့ပါတယ်
အချင်းနေရတော့ကျွန်တော်တို့ကတရင်ရလို့မလို့လမ်းမှာစောင့်ဆိုင်းပြောမှကျွန်တော်တို့အဲ့လိုမျိုးဖမ်းတာပါဗျာ။မူရစေဝါကျွန်တော်တို့ကပထမကျွန်တော်တို့ကိုးတောင်းပြီးပါတယ်ခင်ဗျာ။ကြားရီကိုးတောင်းဆိတ်ကျစီပြပေါ့။အဲ့ဒါမီးလို့ကျွန်တော်တို့ဆက်လာရင်လည်းကျွန်တော်နောက်ထပ်ထပ်ပြီး3,000ထပ်မြော်တယ်ကြားရီ။ကိုးတောင်းတစ်ခု3,000တစ်ခုပေါ့
။
များတော့များတယ်ဗျာ။အခုဒီ2016ထဲမှာပေါ့လေ
။ဒီအပိုင်းအတွင်းမှာပဲထိုင်းမြန်မာနယ်စပ်မြို့မဲဆိုင်မြို့ဘက်ကနေထိုင်းနိုင်ငံချင်းရိုင်ချင်းမိုင်နဲ့ထိုင်းနိုင်ငံတောင်ပိုင်းထိမူရစေဝါတွေဖြန့်ဖြူးနေတဲ့မြန်မာနိုင်ငံသားတွေပါတဲ့မူရစေဝါဖြန့်ဖြူးရောင်းချတဲ့ဂိုင်းကိုဖမ်းမိခဲ့ကြောင်းထိုင်းအနာပိုင်းကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ပြီးတဲ့ရက်ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံဘက်ကနေတယ်ဆောင်လာတဲ့စိတ်ကြွစီ9သိန်း ice kilo 60နဲ့ဘင်းပြူ9 kilo နဲ့အတူဖမ်းဆီးရမိခဲ့ကြောင်းထိုင်းတပ်မဟာ3ကဗိုလ်မှူးကြီးစုံဆက်ကမူရနေနေတပ်ဖွဲ့ဝင်တွေနဲ့အတူပူးပေါင်းပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ထိုင်းမြန်မာနယ်စပ်မြို့တွေမှာမူရစီဝါဖမ်းဆီးမှုတွေကအများအပြားရှိနေပြီးထိုင်းနယ်စပ်ရှမ်းပြည်နယ်တာချီလေးမြို့ဘက်မှာလည်း2016ခုနှစ်အတွင်းမှာမူရတပ်ဖွဲ့စုဝင်တွေနဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေကသတင်းအရရှာဖွေဖမ်းဆီးခဲ့ရမှာစိတ်ကြွစီပေါင်းတန်းနဲ့ချီပြီးဖမ်းဆီးရမိခဲ့ပါတယ်ရှင်။
ထိုင်းခြေဆိုင်သတင်းတော့မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတစ်ခါတော့ရှမ်းပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ် ရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့လက်နက်ကင်တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်နေရတယ်ဆိုပြီးတော့ရှမ်းလူခွင့်ရေးမှန်တိုင်းအဖွဲ့ကမနေ့ကအစည်းအခမ်းစာထုတ်ပြန်ခဲ့ပါတယ်လက်ရှိရှမ်းပြည်နယ်အတွင်းမှာစစ်အင်အားတိုးချဲ့လာနေမှုနဲ့အတူတိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်တွေအရေးရှိနေသေးတယ်လို့တန်လွင်မြစ်ပေါ်တိဆောက်မဲ့တန်ရမ်းမြို့နယ်ကနောင်ဖားရေကာတာရေအားလျှပ်စစ်စီမံကိန်းကြောင့်စီမံကိန်းလုံခြုံရေးကြောင့်တိုက်ပွဲတွေထပ်မံဖြစ်ပွားလာမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။ဒီအကြောင်းပြည်စုံကတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။လက်ရှိရှမ်းပြည်နယ်အတွင်းမှာမြန်မာတပ်မတော်ကနေစစ်ရင်အဖြစ်သိနေတဲ့အခြေအနေတွေကြောင့်နောက်ထပ်တိုက်ပွဲဖြစ်ပွားမှာစိုးရိမ်နေတယ်လို့ရှမ်းလူခွေးရမန်တိုင်းဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမှတ်နန်းလုံလင်းကခုလိုပြောပါတယ်
။တိုက်ပွဲခါကျတော့ April 2023လည်းတစ်ခါဖြစ်ပြီးတော့ပေါ့နော်။အချိန်တော့ဆိုတော့တော်တော်စိုးဝဝဖြစ်သွားတယ်။ဒီအခုလည်းသူတို့စစ်ပင်းမာနေပြီးတော့ဟိုတက်မတော်ဖက်ကလည်းတက်အင်အားတွေခြေတင်းနေရပါတော့အရင်ခြေတင်းနေခါကျတော့ဒေတာခံပြီးတော့သူတို့နောက်ထပ်တိုက်ပွဲကြီးကြီးကျယ်ကျယ်တိုက်ဖို့ဖြစ်မှာတော့ဒေတာခံပြီးတော့တော်တော်စိုးရိမ်နေရှင့
်ပြီးခဲ့တဲ့ဩဂုတ်လကွန်ပိုင်းမှာရှမ်းပြည်တိုးသက်ရေးပါတီခေါ်မြောက်ပိုင်းရှမ်းပြည်တက်မတော် SSPP SSA သက်စခန်းရှိရာတန်ရမြို့နယ်ထဲကလွယ်စည်းတောင်တန်းကိုတက်မတော်ကနေစတင်ထိုးစစ်ဆင်ခဲ့ရမှာရွာသူရွာသားတရားခန့်ကနေသူတို့ရဲ့အိုးအိမ်တွေကိုဆွန့်လွတ်ပြီးလုံခြုံတဲ့နေရာမှာတင်းရှောင်နေကြရပါတယ်လွယ်စည်းတောင်တန်းဟာရှမ်းပြည်နယ်လက်ပိုင်းကိုကြည့်ရှုနိုင်တဲ့အမြင့်ဆုံးတောင်တစ်ခုဖြစ်တယ်လို့တန်လွယ်ရှိပိုင်းနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့ဝပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ဖွဲ့တို့သူအရေးပါတဲ့နေရာတစ်ခုဖြစ်ပြီးတကယ်လို့မြန်မာတပ်မတော်ကနေထိုးစစ်ဆင်လာမယ်ဆိုရင်တိုင်းဒါလက်နက်ကန်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားလာနိုင်ပြီးတော့ဒေသခံပြည်သူတွေစစ်ပေးတိမ်းရှောင်ရမယ့်အရေးကိုစိုးရိမ်ပူပန်နေရတယ်လို့မှတ်နှမ်းလွတ်လင်းကပြောပါတယ်တိုင်ရန်ဒေတာမှာပြီးခဲ့တဲ့2013ခုနှစ်တုန်းကမြမတမတော်ကနေထိုးစစ်ဆင်ခဲ့ရမှာဒေတာခန့်ကြေးရွာသား2000ကျော်ကနေနေရကန်နေထွက်ပြေးတင်းရှောင်ရတယ်လို့သူကဆိုပါတယ်ထိုးစစ်ဆင်တဲ့အတိကရင်မှန်းချက်ဟာတန်လွင်မြစ်ပေါ်တည်ဆောက်မဲ့တိုင်ရန်မြို့နယ်ကနောင်ဖားရေကတာရေအားလက်စစ်စင်မန်ကိန်းလုံခြုံရေးကြောက်လို့ရှမ်းပြည်လူခွေးရေးမန်တိုင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမနန်းလွန်းလင်းကအခုလိုဆက်ပြောပါတယ်
ပါကိစ္စကြောင့်လက်နက်ကင်တွေရှင်းလင်းချင်လဲဆိုတော့တိုင်းရင်းသားတွေမကဒေတာခန့်တွေမကဟိုပါတီတွေမထောက်ခံတဲ့နောင်ဖားရေကတာကိုသူတို့လုံခြုံဖို့အတွက်ဆိုရကလုံခြုံမှုပေးနေရပါတော့ဘာလို့လဲဆိုတော့ဒီနောင်ဖားအလုံးကန့်ကွက်နေတဲ့ချိန်မှာအစိုးရမကပြီးတော့သရုပ်ပြည်ကဟိုက်ဒရိုချိုင်းနာကော်ပိုရေးရှင်းကလည်းသူတို့လုံချင်နေရဆိုတော့အဲ့တော့ဒေတာခန့်တွေကမထောက်ခံကြဘာလို့ကန့်ကွက်လဲဆိုဒီရေကတာစောက်တာကိုလည်းသူတို့ပွင့်လင်းမြင်တာမှမရှိဘူးပေါ့နော်တာခံကြေပေါ့အကြေးကြီးလက်နက်ကင်အဖွဲ့စည်းတွေမရှိတော့ဘူးဆိုလို့ရှိရင်ဒီရေကတာကိုဆောက်လုပ်ဖို့လဲလောက်ဆောင်တော့မှအဲ့ဒါလဲဆိုရင်လည်းပေါ့နော
်နောင်ဖားရေကတာဟာငလင်ကျောမှာရှိနေတဲ့အတွက်တကယ်လို့ငလင်လှုပ်ပြီးရေကတာပြိုကျခဲ့မှဆိုရင်ဒေတာခံတွေရဲ့အသက်အိုးအိမ်စီးစိမ်တွေပြတ်သုံးသွားမှာကိုဆိုရင်တယ်လို့လဲသူကဆိုပါတယ်ရှမ်းပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့တင်တာမကတိုင်းဒါလက်နက်ကင်အဖွဲ့တွေအချင်းချင်းကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေတာခံရွာသားတွေနေရာကနေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတွေလည်းရှိနေပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့မေလအတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့ TNL တအံပလောင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ရမှာကြောင်မဲမြို့နယ်တော့ဆန်ကျေးရွာအုပ်စုပန်ဆန်ကျေးရွာအုပ်စုမင်းကုန်းကျေးရွာအုပ်စုပန်ကွန်ရွာနဲ့ကန့်ကန်ရွာကဒေသခံရွာသား 4,000 ကျော်ဟာကြောင်မဲမြို့နယ်တွင်းကိုစစ်ဘေးသိမ်းရှောင်နေကြရပါတယ်အဲ့ဒီထဲကဒုက္ခသည်တချို့ဟာနေရမပြနိုင်သေးဘူးလို့ကြောင်မဲမြို့စီဝိဒလူမှုကွန်ရက်ရဲ့တင်းတာဝန်ခံဦးတင်ပေါင်သိန်းကပြောပါတယ်
ကျွန်တော်တိုက်ပွဲဖြစ်ခဲ့တဲ့နေရာပေါ့နော်။သောဆန်ကျေးရွာအုပ်စုပတ်ချလေပေါ့ဗျာ။အိုင်းနာပတ်ချလေလေးပေါ့နော်။ရွာလေးတွေကလည်းပြောမှာ။သူတို့ဒီမှာဆရာကြီးပါလောက်တိုက်ပွဲဖြစ်သွားတာပေါ့။အဲ့လိုဖြစ်လာတဲ့ခါမှာသူတို့ကဟိုစိတ်ကြိုက်မှုတွေရှိလာတယ်။ဆရာမနေရတော့ဘူးဗျာ။လက်ရှိအနေအထားတွေကလည်းပဲဟိုစီအန်အန်လေးကလည်းပဲစိတ်ဝင်နေမှာလှုပ်ရှားနေတယ်။အဲ့တော့ RCSS လည်းပဲရင်ဆိုင်နေတယ်။ဆက်မတော်လည်းမကြခဏပြည်သူမျိုးတွေရံဖန်ရကဂျိုးကြဂျိုးရလေးတွေရှိနေတဲ့အခါမှာအဲ့ဒီကျေးရွာသူကျေးရွာသားတွေကကိုယ့်ရဲ့စိတ်တွေဆိတ်လန့်ပြီးတော့မှစောင့်နေကြတာဗျာ။သူတို့ရွာပြန်နေခြင်းနဲ့စိတ်တွေလည်းမရှိတော့ဘူးဗျာ။သူလည်းမန္တလေးတွေပါသွားနေတယ်။ဒါပေမဲ့ကျွန်တော်ကြောင်မင်းကြီးဘုံကများများလာရှောက်ကြတဲ့အခါမှာရက်ွက်တဲမှာအိမ်ကားနေတာတို့အချို့လည်းမြေလေးဝယ်ပြီးတော့မှစောင့်နေတာတို့အဲ့လိုလေးတွေနဲ့ရှောင်နေတဲ့မိသားစုတွေရှိနေတယ်ဗျာ။600လား900လားဒီလောက်တော့ရှိနေဖြစ်ပါတယ်
အလားတူတီပေါ်နန်းခမ်းကြည်တိမြို့နယ်ဘက်မှာလည်းစစ်ပြေးဒုက္ခသည်တချို့ဟာနေရာရင်းကိုပြန်ဖို့ခက်ခဲတဲ့အခြေအနေမှာရှိနေသေးတယ်လို့ဒုက္ခသည်ကူညီရေးဖွဲ့တာဝန်ရှိသူတွေကဆိုပါတယ်။ရှမ်းပြည်နယ်အတွင်းလူခွေးရေးချိုးဖောက်ခံရမှုနဲ့ပတ်သက်ပြီးစစ်တမ်းကောက်ယူနေတဲ့အဖွဲ့ဖြစ်တဲ့ရှမ်းလူခွေးရေးမှန်တိုင်းဖွဲ့ကနေရှမ်းပြည်နယ်အတွင်းထိုးစစ်ဆင်နေမှုကိုရပ်တန့်ပေးဖို့စစ်ဘေးရှောင်တွေကိုနေရာရင်းပြန်နိုင်ဖို့အတွက်အစိုးရကနေတာဝန်ယူဖြည့်ဆည်းပေးဖို့စတဲ့အချက်တွေကိုနိုင်ငံတော်အစိုးရနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုတိုက်တွန်းသားကြောင်းမနေ့ကထုတ်ဝေတဲ့အစည်းအဝေးစာထုတ်ပြန်ချက်သက်မှာဖော်ပြထားပါတယ်ခင်ဗျာ
ချန်ပီနယ်မှာတိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေစိုးရိမ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။သောရရှင်နေနေနဲ့ကျွန်တော်တို့ရဲ့ဒရနာကနေထုတ်လွှင့်ပေးတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com မှာပြန်လည်နှာဆင်ဖတ်ရှုနိုင်သလိုကျွန်တော်တို့ရဲ့ Facebook ဆာမျက်နှာကနေလည်းပြန်လည်နှာဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ Washington Bureau of View American တန်ကနေ2016ခုနှစ် September 9ရက်တောက်ကြနေညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိတိုက်ရိုက်အသံလွှင့်ပေးနေပါတယ်။ကျွန်တော်တို့အခုဆက်ပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 32 50နဲ့ line lat meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမယ့်အထဲမှာတော့အပတ်စဉ်အမျိုးသမီးကန္တသုတဆောင်လေ American တခွင်အစီအစဉ်နဲ့အတူအပတ်စဉ်သိပ္ပံနဲ့ဤပညာကဏ္ဍမှာဆိုရင်တော့
ငလေးရှိတော့တခုလေးအကြည့်မယ်ဆိုလို့ရှင်တော့ဒီကောင်ဒီဇိုင်းပြက်ရည်ရဲ့ကျွန်တော်ရှေ့ဘက်ကရဲ့မှာရှိနေတယ်အတိတ်တုန်းကလည်းပဲ magnitude 7.6 ပတ်ဝန်းကျင်ထိလှုပ်ထားမှုတွေဟာရှိတယ်ဇိုင်းပြက်ရည်က
မြန်မာနိုင်ငံငရင်ကော်မတီအတွင်းမှူးဒေါက်တာမျိုးသန့်ပြောသွားတာဖြစ်ပါတယ်ဒီကြောင်းကိုသိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်ရမှာပါအဲ့ဒီကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်စင်ရသားတွေနဲ့နာမကျန်းသူတွေကိုနှစ်ရှည်လာများပြုစုဆောင်ရှောက်ပေးခဲ့သူငြိမ်းချမ်းရေးနိုဘယ်ဆုရှင် Mother Teresa ကိုပိုဟမ်းမင်းကြီး Francis က September 4ရက်တနင်္ဂနွေနေ့မှာ Roman Catholic ဘာသာဝင်တွေကယဟန္တာလို့ခေါ်တဲ့သူတော်စင်ဖြစ်ကြီးမြောက်ခဲ့ပါတယ်အခုလို Mother Teresa ကိုသူတော်စင်ဖြစ်ကြီးမြောက်ခဲ့တာနဲ့ပတ်သက်ပြီးဒီသတင်းပတ်ရအမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ဆက်ပေးထားပါတယ်ခင်ဗျာ
declare and define Blessed Teresa of Calcutta to be a saint, and we enroll her among the saints, decreeing that she is to be venerated as such by the whole Church. In the name of the Father, and of the Son, and the Holy Spirit.
ကဲလေတိလာရှင်မေတော်မက်သထရီဇာကိုယဟန္တာအဖြစ်တင်မြှောက်တဲ့ကြောင်းကက်သလစ်ဂိုင်းချုပ်ဆရာတော်ခန္ဓာမှုကပြီးခဲ့တဲ့သတင်းပတ်စက်တင်ဘာလ4ရက်ဒီနေ့ကရောမဗက်တီကန်သာသနာမြို့တော်ရှိစိန့်ပီတာရှင်မြင်းရှိမှာလူသိမ့်နဲ့ချီတက်ရောက်ခဲ့တဲ့အခမ်းအနားမှာအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်ပိုယဟန်မင်းကြီးဖရန်စစ်ကဒီနှစ်အတွက်သူ့ရဲ့ Holy Year of Mercy ဆိုတဲ့ယူနာထားတင်ညာမှုကိုဦးစားပေးတဲ့သာသနာနှစ်ဖြစ်တမခေယာမှာခုလို Mother Teresa ကိုယဟန္တာအဖြစ်ချီးမြှင့်လိုက်ခြင်းဟာအထင်ကြီးဖြစ်ရလို့ဆိုရမှာပါအဲ့ဒီခန္ဓာမှာ Catholic ယဟန်အမတ်တူဖြစ်တဲ့ Cardinal Angelo Amado က Mother Teresa ရဲ့ကိုယ်ရေးအကျင့်နဲ့ပတ်သက်လို့စကပြန်ကတဆင်ပရိသတ်တွေကိုအခုလိုပြောခဲ့ပါတယ
် Blessed Mother Teresa of Calcutta was born Agnes
Gonza ဖြစ်ခင်ကောင်းကြီးပေးတော်မူတဲ့ Mother Teresa ရဲ့ငယ်အမိက Agnes Gonza ဘူရာဂျူဖြစ်ပြီးဩဂုတ်လ26ရက်1910ခုနှစ်စကိုပီမှာမွေးဖွားခဲ့တာဖြစ်ပြီးအယ်ဘေးနီးယားဇာတိသူဖြစ်ပါတယ်။သူအွေရောက်လာတော့သူဟာသာသနာ့ဘက်မှာစိတ်ဝင်စားလာပြီးကက်သလစ်သာသနာ့ဘောင်ထဲဝင်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဆက်ရှိနှစ်အရွယ်မှာသူဟာမိသားစုနဲ့ခွဲခွာခဲ့ပြီးအိုင်ယာလန်နိုင်ငံဒဗ်လင်မြို့ရှိလော်ရတာကက်သလစ်တီလာရှင်ကျောင်းမှာနေခဲ့ပါတယ်။ဒီနောက်အိန္ဒိယနိုင်ငံဒါဂျလင်ကိုသွားခဲ့ပြီးအဲ့ဒီမှာသူကထရီဇာဆိုတဲ့အမည်ကိုခံယူခဲ့ပါတယ်။ကျွန်တ Jang Siamma de Upi, second in the jar, Calcutta, she, St. Mary's Bengali, Bada Jama, Dawin, Tansang, Gede, Lu, Cardinal Amanduga, Sakabianga, the same, Biogeta, Pipari. Mother Teresa ha, Tanguya, Nese, Gugu, Sanorilla, Chauyema, India, Nanga, Calcutta, Gu, Sayo, KB, Saint of the Goddess, Lu, Dinza, Biore, Lambi, Miauni, Luri, Dwe, Durozinye, Lu, Dinza, Kowo, Kanyareti, Dubuagu, Mionan, Geta, Pipari. Dilo Pibu, a young panarane, Padelo, Cardinal Amando Sep, Yoghe Dagaro.
While traveling by train from Calcutta to Darjeeling, she received what she would define as the call within the call, an intuition to begin a religious institute that would satisfy the infinite thirst of Jesus in the
Yeshu Krito Guza, a time did a Kamu Kuduri, Losang Bibu, Piat Kinga, Tugu, Seymana B, Longso Mugu, Du Kanza, Gera Pipari, Dajang Duga, Korean the last shinwe, Ludana Bude, Tadana Bu, Longango, Mati Gepi. Now by my Korean, the Ahos Yadwe, Ludana Bude, Tadana Bu, Longango, Doche, Gerepi, Tama Yadari, Bawene, Puezidwine, Korean the last shin, Tindo, Jigule, Titanga. Kudu bie lungan dwegu, lo saong gira pide lo Cardinal Amando ga skabyangat sien pyo gira pipare. Tuku lo sun lo nena kamu dwegu Mother Teresa nene, baba songgan dang ti lo saong gebo ne pade lo le Cardinal Amando se pyo gira ga.
Madre Teresa non si risparmiò alcuna fatica. Mother Teresa was tireless, dedicating herself completely to announcing
Mother
the gospel.
Mother Teresa ha manamani juban gepi. Kudubi Lungandui, a Taku be Lungandwigu, Lokanyama, Padae, Lumuye, Luke Dansam Quejabe, Lokan Gedaba. Tuye Kulo, Kudubi Lungandui, Lokan Zima, Nizin, Kupu, Sutangwegule, Kuyu decide Pulu Keda Pibi, Ludada bought Hashide, Midane, Machi Sien that Wigu, Puzu Gebi, Credoye, Jesugu, Besa Keda Pipari. Kulo, Tuye, Teku, Achabwe, Lungandwigu. Catholic Dadana Anna Bainriga, Tima Pu, Chichu Gejadalu, Tanguya, Conese, Gogunia Male, Novenia Sugu, Chiminjin, Kangera Pipari, Dunine, Kun Agaro, Biman Nuane, Labi Melule, Seda Apingaro, Amiego, Kaima Niduba, Mother Teresa Ha, Ate, she said, Conne, Septembala, Ayani, Tanguya, Guze, Conoku, Calcadama, Guelon, Duagebari, Du Targete, Munegaro, The Koalongo, Luan Chung Zigere, Ejane, Mita, Guna, Diababe, Lu, Cardinal Amaduga, Tacabianga de Sin, Piogera Pipare. Mother Teresa Guelombi, Sagone, Jama, Boyhamiji Francisca, Dugo Kulu Yhanda Pi, Chimio, Kera Pipare, Kulu Chimio de Pissing Hale, Adole, Kekere, Lu Suya Mava. Washington She, Catholic Degduma, Badae Pamoka, Lodidu, Chat.
เปกโนลပြောခဲ့တာကတော့ဒီလိုသူတော်စင်ဖြစ်ချင်းမင်ခရဘူးကတိတ်ကိုခက်ခဲကြာရှိတဲ့ဖြစ်စဉ်မှာသူတော်စင်ဖြစ်ချင်းမင်ခရမဲ့သူရဲ့ဘဝတစ်လျှောက်ဆွမ်းဆောင်မှုတွေဒါတွေကိုတတ်တည်ထူပေးမဲ့သူတွေကုသိုလ်ရစေမဲ့လှုပ်ဆောင်ချက်တွေဒါတွေကိုအခြေအတင်ဆွေးနွေးလေ့လာကြပြီးနောက်မှထွက်လာတဲ့အဖြေတွေကိုဆက်ဆုံးဖြတ်တာပါဒါပြင်အရေးကြီးဆုံးကမာသာထရီဆာရဲ့တကူတော်ကြောင့်အံ
miracle လို့ခေါ်တဲ့အံပွေဖြစ်ရနှစ်ကြိမ်ဖြစ်ခဲ့ပုံနဲ့ပတ်သက်လို့လေ Kansas ပြည်နယ် Diocese of Wichita မြို့ရဲ့ Father Stephen Mantabwa ရှင်းပြခဲ့တာကတော့
တန်းတာတင်ရောက်တဲ့အခါမှာအချက်နှစ်ချက်ကိုကက်သလစ်အနေနဲ့ကလိုအပ်တယ်အထမတစ်ချက်က Beatification လို့ခေါ်တယ်အဲ့ဒါသူ့ကိုဒါမှုံမြတ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့သူ့မှာပြုတဲ့အဆင့်အဲ့ဒီအဆင့်ကိုရအောင်သူ့ရဲ့ပံ့ပိုးတောင်းခံဆုတောင်းပေးခြင်းအပြင်မလို့အမျိုးကကူရသူစမ်းတဲ့အတောက်ကင်းမှုတစ်ခုယောဂတူကနေသူစမ်းတာကြောက်ကင်းတာအဲ့တခုကအဲ့ဒါကပြရမယ်ဆိုပြီးတော့အဲ့ဒါအဲ့လိုတောင်းခံထားတယ်အဲ့ဒါကိုတော့ဒီအိန္ဒိယမှာပဲဖြစ်ခဲ့တယ်နှစ်ထောင်ခုနှစ်မှာအဲ့ဒီအမျိုးသမီးရဲ့ဝမ်ထဲမှာရှိတဲ့ကင်ဆာအကျိတ်က မပြောင်းလဲလဲကျေးဇူးတော်ဆောင်တွေကဒီမှာပြပြီးဒါမဲ့သူကတော့မာဒထရီဇာတော့အားကိုးစရာရှိတယ်ဆိုပြီးတော့အဲသူရဲ့ယောဂလုံအောင်ပြောက်သွားတာအဲတော့ကော်မရှင်တွေကစစ်စစ်လည်းမင်းများလည်းတော့ဗိပန်နဲ့လည်းရှင်းပြလို့မရစေတင်ရလည်းရှင်းပြလို့မရအဲဘလူးဘလူးဖြစ်သွားတယ်မသိဘူးပျောက်လို့ပျောက်သွားပြီဆိုတော့အဲ့လိုဖြစ်သွားတာတခုပဲရှိတာမာဒထရီဇာကပြီးတော့ဖျားကြရနေနေပြီးတော့ဒီကုစားမှုတောင်းခါအဲ့ဒါတခုပဲရှိတယ်အဲ့ဒါကြောင့်မလို့အဲ့ဒါကိုစုံစမ်းမင်းအောင်ပြီးလိုက်တဲ့အခါကျတော့ယဟန်မင်းရဲ့အဲ့ဒါလက်ခံတဲ့ miracle ပါဆိုလို့လက်ခံတဲ့ဒါမာဒထရီဇာအဖြစ်နော်အေးတောင်းခံလို့ရတယ် miracle ပါဆိုပြီးတော့လက်ခံတယ်အဲ့ဒါဒုတိယအချိန်ရတဲ့ miracle က2015 of December လာမှာအဲ့ဒါကဘရာဇီးလ်ကအမျိုးသားတယောက်သူရဲ့ဦးဆောင်မှာလိုပဲအကျိတ်ကင်းစားချိန်ရှိတယ်အဲ့တော့ညီညီမျိုးနဲ့နှိရှိလာများသူတို့ကြိုးစားပြီးတော့ဆောင်းနေတွေ့ပြီးတော့ကုပြတာပဲဒါမဲ့ရောတာကပို့ပြီးတော့တောင်းမှဆိုးသွားလာပြီးတော့အဲနောက်ကျတော့လုံးဝကိုလက်ရွာတဲ့အဖြစ်ကိုရောက်သွားတယ်အဲ့ဒီချိန်မှာသူတို့ကလည်းမာဒထရီဇာကိုနှိရှိလာများကုပြီးတော့အဲသူတို့အဲထားပါဖြားခင်ကြရင်ပဲကုစားမှုတောင်းခံတာဟုတ်အဲ့တော့အဲတညမှာအဲ့ဒီအမျိုးသားကဒီခုခုကူးစားခံစားရတဲ့ခြေနဲ့စိတ်တွေလည်းပဲဘယင်ကလုံးဝနဲ့ရှင်ပြလာတယ်။ဒါမနဲ့ကြတော့ဒီဆရာဝန်တွေကသူ့ကိုထားဆီတဲ့ခါကျတော့ရောမတွေ့ဘူး။အဲ့တော့စင်စစ်ပြန်စစ်ကြည့်ရောမတွေ့ဘူး။အဲ့နဲ့သူ့ရဲ့အံ့ပေါ်ကြတာပေါ့လေ။အဲ့တော့ဒီခါအဲ့ဒါနဲ့သူတို့ကဒီကော်မရှင်ကိုပြန်ထုတ်ပြန်ပြောလိုက်တဲ့ခါကျကော်မရှင်ကလည်းပဲပိတ်မအရာလည်းရှင်ပြလို့မရ။ရှင်းပြရရလည်းရှင်ပြလို့မရ။အဲ့ဘယ်လိုပြောက်တော့မှမတည်ဘူးဆိုပြီးတော့မာဒထရီဇာကိုအားကိုးပြီးတော့ဒါကဖြားစင်စီကကုစားမှုရအောင်တောင်းခံရပဲရှိရဲဆိုတဲ့အပေါ်မှာယဟန်မင်းကအဲ့ဒီသူရဲ့ဟိုလေလာတုံးတမှုတွေကိုလက်ခံပြီးတော့အဲ့ဒီမင်းကိုအပြစ်မှပြလိုက်တယ်အဲ့ဒီတော့မှပဲမာဒထရီဇာကိုကန်နလိုက်လို့ရတယ်ရတာကျင်းတင်ပြလို့ရတယ်လို့
မာဒထရီဇာရဲ့အခုလိုမြင့်မြတ်လှတဲ့စိတ်ထားနဲ့မရှိစင်းရဲသားတွေဘဝအတွက်စွန့်လွတ်နစ်နာခံမှုဟာကဘာပေါ်မှာအမျိုးသမီးတွေတဲ့ဂုဏ်ယူအားကျဘွေရာဖြစ်တဲ့အကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင် You can bend
but never break me cause it only serves to make တလာတန်စီစဉ်တင်ဆက်တဲ့အပတ်စဉ်မျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အပတ်စဉ်သိပ္ပံနဲ့နှီးပညာကဏ္ဍကိုမတင်ဆက်ခင်မှာအခုတစ်ခါတော့သုဒ္ဓဆောင်လေအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးမှာပါ။ခင်မီနိုင်ငံတကာနိုင်ငံဖြစ်ဖို့ဆိုရင်အစိုးရအနေနဲ့ပညာရေးသုံးစရိတ်ပုံမှန်သုံးဆွဲပြီးအနာဂတ်အတွက်ယင်းနှီးမြှုပ်နှံဖို့လိုတယ်လို့ BACI အဖွဲ့ဦးဆောင်ကြားရေးမှူး Eliza Varney ကပြောပါတယ်။အမေရိကန်အစိုးရရဲ့ပညာရေးဆိုင်ရာဆောင်ရွက်ချက်တွေကိုဒီတစ်ပတ်သုဒ္ဓဆောင်လေအမေရိကန်တခွင်စီစဉ်မှာကိုအောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
โอเคဟိုကိုအီလိုက်ဇာဗာနီကို BACN အဖွဲ့အားကြာအင်ဒီယားနာပြည်နယ်အခြေစိုက်ပေါ့လေပညာရေးနဲ့ပတ်သက်ပြီးတော့အကူအညီတွေပေးနေတဲ့အဖွဲ့ပေါ့ဒီရွှေပြောင်းအခြေချနေထိုင်တဲ့သူတွေကိုဆိုတော့ဒီမကြခင်တော့ကလည်းပဲဒီအဖွဲ့အနေနဲ့မြန်မာပြည်ကိုသွားပြီးတော့ဒီပညာရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တွားရောက်အကြံပေးခဲ့တယ်ဆိုပြီးတော့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့ပေါ့လေကျွန်တော်ဆက်ဆက်ပြီးတော့ဟိုမေ့ချင်တာကဟိုအမေရိကန်ပြည်ထောင်စုရဲ့ပညာရေးစနစ်အကြောင်းပေါ့ဆိုတော့ဒီအမေရိကန်ပြည်ထောင်စုမှာဒီနိုင်ငံဝင်ငွေရဲ့ဘလောက်ရာခိုင်နှုန်းကိုပညာရေးအသုံးစရိတ်အတွက်ဟိုချပေးပါလဲ
အမေရိကန်နိုင်ငံမှာဘဟုကနေပြီးတော့မှအကုန်လုံးဒီပညာရေးကိုသူတို့ယူထားတာမဟုတ်ဘူး state နဲ့ local government တွေကိုလည်းသူတို့တော်တော်များများ freedom ပေးထားတာကိုကျွန်တော်တို့တွေ့ရတယ်ဒါပေမဲ့ federal government ဘဟုအစိုးရနဲ့သူတို့ချပေးတာတော့လေငါဒီရခိုင်နှုန်းလောက်ရှိပါတယ်ပြီးတော့ state တွေကကျွန်တော်ကြည့်မယ်ဆိုလို့ရှိရင်ပြန်ပြန်အားဖြင့်25နဲ့40ရာခိုင်နှုန်းလောက်ရှိတယ်။ဆိုတော့ပြန်ပြန်နဲ့အကုန်လုံး state တွေကိုကြည့်မယ်ဆိုလို့ရှိရင်35ရာခိုင်နှုန်းလို့ပြောလို့ရပါတယ်။ကျွန်တော်မြန်မာနိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်5ရာခိုင်နှုန်း2015ဆိုလို့ရှိရင်6ရာခိုင်နှုန်းနေပါပေါ့လေ။အဲဒီရာခိုင်နှုန်းနဲ့တွက်မယ်ဆိုလို့ရှိရင် American နိုင်ငံမှာသုံးနေတဲ့ရာခိုင်နှုန်းက6ကျင်းတော့များနေတဲ့ပူဇာမျိုးကျွန်တော်တို့တွေ့ရှိရတယ်ဟုတ်ကဲ့
ကျွန်တော်ဒီပေါ့လေဟိုပညာရေးနဲ့ပတ်သက်ပြီးတော့ဟိုအမေရိကန်ပြည်ထောင်စုမှာဆိုလို့ရှိရင်အခုလိုမျိုးဒါဟိုရာဂိုင်နှုန်းတော်တော်များများအသုံးပြုတယ်ဆိုတော့အခါကျတော့ဒီလိုမျိုးဟိုပညာရေးနဲ့ပတ်သက်ပြီးတော့ရာဂိုင်နှုန်းတော်တော်များများကိုအသုံးပြုနိုင်ဖို့အတွက်အစိုးရရဲ့မူဝါဒကဘယ်လောက်ထိအရေးကြီးပါလဲနောက်တစ်ခုကဒီပညာရေးနဲ့ပတ်သက်ပြီးတော့ဘာကြောင့်ဒီလောက်ထိအောင်ရင်းနှီးမြှုပ်နှံမှုလုပ်တယ်လို့ထင်ပါလဲခင်ဗျအ
ချို့ပြမပြောရမယ်ဆိုလို့ရှိရင်ပထမဆုံးအနေနဲ့တို့ကအစိုးရကနေပြမတီ institutional autonomy နဲ့ freedom တို့တို့ပြီးထားတာကိုတွေ့ရတယ်။ပြမမူဝါဒအနေနဲ့ဒီ curriculum ဒီသင်ယူညွန်တာတို့ပြမဒီတို့ရဲ့ professor နဲ့ teachers တွေအတွက်တို့ကြိုက်တဲ့ဟာတွေတို့ယူပြီးတော့မှတို့တိုးတက်ရတိုးတက်ကြောင်းတို့ကြောင်းတဲ့university secretary တွေအတွက်လွတ်လွတ်လပ်လပ်နဲ့တို့ဆောင်ရွက်ရတာကိုကျွန်တော်တွေ့ရှိရတယ်။အဲ့ဒါအကြောင်းမဲ့ဒီပညာရေးနဲ့ပတ်သက်ပြီးတော့မှအမေရိကန်နိုင်ငံ Western Democracy Bill တဲ့အဲ့ဒါတော်တော်လေးဖို့ပြတွတ်တဲ့သွားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ဆို
တော့ဒီ community college မှာဆိုလို့ရှိရင်လေတချို့ဒီ college တွေဆိုလို့ရှိရင်ဈေးတက်တက်သာသာနဲ့ဟိုတက်နိုင်အောင်လို့လုပ်ပေးထားတာမျိုးကြီးလည်းရှိတယ်နော
်ဟုတ်ကဲ့ဟုတ်ကဲ့မှန်ပါတယ်ဒီနိုင်ငံမှာကျွန်တော်တို့အကြံဖြစ်ချင်မယ်ဆိုလို့ရှိရင် private institutions တွေprivate နေပြီးတော့မှ run လုပ်တဲ့တက္ကသိုလ်တွေကိုကျွန်တော်တို့တွေ့ရတယ်ပြီးတော့ public institutions လို့ခေါ်တဲ့ဒီအစိုးရနဲ့ပိုင်တဲ့ state တွေနဲ့ပိုင်တဲ့တက္ကသိုလ်တွေကိုကျွန်တော်တို့တွေ့ရတယ်ပြီးတော့ဒီမှာ community college တွေဆိုလို့ရှိရင်သူတို့နေရာဒေသတွေကနေပြီးတော့မှဒီ tax county တို့ city တို့ tax အနေပြီးတော့မှအသုံးပြီးတော့မှလောက်တာပုံများပါတယ်ဒီဟာသူတို့ရည်ရွယ်ချက်ကတော့ဘယ်သူမှစိုးဒီနိုင်ငံသားဒီနိုင်ငံမှာဆိုလို့ရှိရင်ဒီ post secondary education model အကူလို့ဝင်နိုင်အောင်ကိုအခွင့်အရေးတို့ဖွင့်ပေးထားတဲ့ပုံစံမျိုးဖြစ်တယ်။ဘယ်သူမှမကြံပြမဝင်တဲ့အချိန်မှာလည်းတို့ criteria တွေပုံနေနေဘယ်သူမှမစုံဝင်နိုင်အောင် GPA တွေကြည့်တဲ့အချိန်မှာလည်း GPA နေရင်လည်းမြင်းရင်လည်းအကူလို့ဝင်နိုင်အောင်တို့စစ်ဆေးပေးထားတာဖြစ်တယ်။အဲ့ဒါ American နိုင်ငံရဲ့ policy တကူလို့တော်တော်လေးအရေးကြီးတဲ့ policy အကုန်လုံးအတွက်လမ်းဖွင့်ပေးထားတဲ့အခွင့်အလားအခွင့်အရေးဖွင့်ပေးထားတဲ့အရာတစ်ခုဖြစ်တယ်ဟုတ်ကဲ့
အမေရိကန်ပြည်အောင်စုမှာဆိုရင်အခုဆိုလို့ရှိရင်ဒါတပရ break ဥပမာဟိုအစိုးရအာဏာရလာတဲ့အချိန်မှာဒီနိုင်ငံကနေပြီးတော့ခုနကျွန်တော်ပြောသွားတဲ့ college ရဲ့ဒီပထမနှစ်နှစ်ကျောင်းတွေကိုဟိုအလက်ကားအခမဲ့ပေါ်လေပညာသင်ကြားခွင့်ဟိုရဖို့အတွက်ဟိုပြောဆိုနေတာမျိုးတွေလည်းကျွန်တော်တို့ကြားနေရပါတယ်ဆိုတော့အဲ့ဒီအလားအလာကရောဘလောက်အထိအောင်ဟိုဖြစ်လာနိုင်မဲ့ဟိုအနေအထားမျိုးရှိပါလေဘယ်တော့လောက်မှဟိုဖြစ်နာနိုင်မယ်လို့ခံမှန်းမိပါလေ
ဒီကတကယ်ဖြစ်နာမလားမဖြစ်နိုင်ဘူးလားဆိုတာတော့ကျွန်တော်တို့အခြေဆောင်မှကြည့်ရအောင်ပါဗာဒါပေမဲ့ဘာလို့ဒီဟာရေးကြီးနေတယ်လဲဆိုလို့ရှိရင်နိုင်ငံတိုင်းမှာတို့အလုတ်ခွင်မှာ economic စီးပွားရေးဖို့ဖြူတိုးတက်နိုင်ရေးအတွက် middle class လို့ခေါ်တဲ့ college တမလို့ရှိရင်လေးနှစ် degree ရတဲ့ population ကတော်တော်များများရှိနေဖို့လိုအပ်တယ်အဲ့ဒီတော့ဒီအမေရိကန်နိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်အခုကျွန်တော်တို့တွေ့ရှိတာပါလဲဆိုလို့ရှိရင်36ရာခိုင်နှုန်းက bachelor degree တို့ရှိမှရှိတယ်။ master's တမလို့ရှိ doctorate advanced degrees degree ရှိတဲ့သူတွေက900ခိုင်နှုန်းလောက်ရှိတယ်။အော် high school ပြီးတဲ့ high school diploma ရထားတဲ့ရာခိုင်နှုန်းကြည့်မယ်ဆိုလို့ရှိ90ရာခိုင်နှုန်းလောက်ရှိတယ်။တို့တကယ်စီးပွားရေးဖို့ဖြူတိုးတက်နေအား competitive society is society ဖြစ်နေအောင်ကဒီပညာရှိတဲ့လူတွေတော်တော်များများရှိနေဖို့အရေးကြီးတယ်အဲ့ဒါကြောင့်ဒီဟာကိုအခုဒီ policy ကိုတို့ proposal လုပ်နေတာဖြစ်တယ်ဖြစ်လည်းဖြစ်နိုင်ပါတယ်ပြီးတော့မဖြစ်နိုင်တော့မှအားလို့တင်ရမှာတရား free education မဖြစ်နိုင်တော့မှတို့ဈေးတွေ short လာနိုင်တယ်အလားအလာတော့ရှိတယ်လို့ကျွန်တော်မြင်မိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒီမကြခင်မှာဆိုလို့ရှိရင်ပေါ့လေနောက်တစ်ပတ်လောက်အတွင်းဒီစက်တင်ဘာလလေးမှာမြန်မာနိုင်ငံကဒီနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ဟာကုလသမဂ္ဂကိုမသွားခင်ဝါရှင်တန်ဒီစီကိုလာပြီးတော့သမ္မတဘရက်ဥပမာရိုနဲ့တွေ့ဆုံဖို့ဆိုတဲ့အစီအစဉ်ရှိပါတယ်ဆိုတော့ဟိုဒီလိုတွေ့ဆုံတဲ့အခါမှာအမေရိကန်ပြည်အောင်စုအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပညာရေးနဲ့ပတ်သက်တဲ့ဘလို့အကူအညီမျိုးတွေကိုပေးစီခြင်းပါလဲ
ဒီမှာပထမဆုံးရေတူအနေနဲ့လိုအပ်တာကကျောင်းဆရာဆရာမတွေရဲ့ training တော်တော်လေးလိုအပ်တယ်ကျွန်တော်တနိုင်ငံလုံးက capacity မရှိတဲ့အခြေအနေပူဆောင်မျိုးကျွန်တော်ဖြစ်နေဒီဟာလည်းပြီးခဲ့တဲ့နှစ်ပေါင်းများစွာဖြစ်လာခဲ့တဲ့ဇလတ်တွေပေါ့လေဒီကျောင်းဆရာဆရာမတွေ training မှာလည်းပဲဖြစ်တွင်းမှာကျွန်တော်တို့ လုပ်ဖို့ရလုပ်အပ်တယ်လို့ပြပကနေပြီးတော့မှပညာရှင်တွေတတ်ကျွမ်းတဲ့ပညာရှင်တွေတော်တော်များများခေါ်ယူပြီးတော့မှတုတ်ချနိုင်ဖို့ကတော်တော်လေးရည်ကြီးတယ်လို့ကျွန်တော်မြင်တယ်။ကျွန်တော်ဒုတိယအချက်အနေနဲ့ကကျွန်တော်တို့ဒီ large scale scholarship ဥမာဖြစ်ခုကျွန်တော်တို့American အစိုးရနေပြီးတော့မှလှုပ်ထားတဲ့ full price scholarship တို့ the task scholarship ရှိပါတယ်။ဒါမဲ့ဒီဟာအနည်းနေသေးတယ်။တခြားနိုင်ငံကနေပြီးတော့မှ scholarship ပေးတာလည်းရှိပါတယ်။ကျွန်တော်နိုင်ငံရဲ့လိုအပ်ချက်ကိုကြည့်မယ်ဆိုလို့ရှိရင် large scale scholarship ပူဇော်မျိုးကျွန်တော်တို့ဖို့လို့အမိဆိုတော့ဒီဟာကျွန်တော်တို့နိုင်ငံတော်တန်ပြီးပို့အနေနဲ့ American အစိုးရနဲ့ဆွေးနွေးပြီးတော့မှဒီဟာတွေကိုမဖြစ်ဖြစ်အောင်ဒီ long term or immediate term ပေါ့လေ9နှစ်6နှစ်9နှစ်လောက်မှများများဒီဟာတွေပေါ်လာအောင်လုပ်ဖို့ရလိုအပ်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်
ကိုအစည်းအဝေးတင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့အပတ်စဉ်သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးသွားမှာပါဒေါက်ခင်မျိုးသက်ကအစည်းအဝေးတင်ဆက်ထားပါတယ်ခင်ဗျာ
မင်းရင်းတွေမကြာခဏလှုပ်လို့ရှိတဲ့မြန်မာနိုင်ငံမှာမြစ်ဆုံဒေသတွေဆယ်ရီဆောက်တဲ့မဆောက်တဲ့ဘူမိဗေဒပညာရှင်တွေရဲ့အမြင်ကိုသိရအောင်မြန်မာနိုင်ငံငရင်ကော်မတီအတွင်းမှဒေါက်တာမျိုးတန်ကိုမေးမြန်းပြီးတင်ပြပေးမှာပါမြစ်ဆုံဒေတာမှာဆဲပြန်ဆောက်ဖို့မဆောက်ဖို့အခုထိမရေမရအခြေအနေမှာရှိနေပါတယ်ဒီနေရာဟာတောင်မြောက်နီးပါးတန်းနေတဲ့သခိုင်းပြည့်ရရဲ့အရှိဘက်ကဲ့ရဲ့မှာရှိနေပြီးအရင်ကလည်းအားပြင်းငရင်လှုပ်ခဲ့ဘူးတဲ့နေရာပါဒါအပြင်ဆောက်မဲ့ဆဲကလည်းရေတိုလောင်မဲ့ပမာဏတိတ်ပြီးများတဲ့ဆဲဖြစ်နေပါတယ်။ဒါကြောင့်တကယ်လို့များဆဲရီဆောက်ဖြစ်မဲ့ဆိုရင်ထိခိုက်နိုင်တဲ့အနေအထားကဘယ်လိုရှိပါသလဲ။ကြီးမားတဲ့ရေဖြည့်အားကြောင့်တွေ့လာနိုင်တဲ့ဆိုးကျိုးတွေကဘာတွေပါလဲ
။မြေဆုံကကြတော့ဟိုဒါတော့ကျွန်တော်တို့ကရှူတောင်မျိုးစုံကမြေဆုံကြတော့စဉ်းစားရမှာပေါ့နော်။ဟိုကျွန်တော်ကငလင်းဆိုတာမျိုးတစ်ခုတည်းကြတော့ဟိုဆဲပဲတစ်ခုပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့ကိုစောက်မယ်ဆိုရှင်ငလင်း resistant design ပေါ့ကိုစောက်မယ်ဆိုရင်သူကစောက်လို့တော့အကြောင်းပြချက်ရတာပေါ့တိုးတော်လည်းပဲတခြားရှူတောင်းတွေကကြည့်ပြီးမှသာလေစောက်ပြင်းမစောက်ပြင်းဆုံးဖြတ်ရတာပေါ့ဖြစ်ပြင်းတာကတော့အသေးစိတ်လေးလားဆန်းစစ်ပြီးတဲ့အခါကျတော့ဒီစောက်တဲ့ design နဲ့ဟိုတဲ့နဲ့မဟုတ်ဘဲနဲ့ assessment နဲ့မဟုတ်ဘဲနဲ့ပေါ့စောက်ပြီးတဲ့အချိန်အနာဂတ်အထိပေါ့သူတို့ဘာတွေလုပ်ပြီးနိုင်မလဲဆိုတဲ့ဟာမျိုးပါထည့်သွင်းပြီးတော့ပြောမယ်ဆိုရင်တော့ပိုကောင်းတာပေါ့ငလင်းရှူတောင်းတစ်ခုရကြည့်မယ်ဆိုလို့ရှင်တော့ဒီကောင်ဒီဇတိုင်းပြည့်ရဲ့ကျွန်တော်ဒီရှေ့ဘက်ကရမှာရှိနေတယ်အတိတ်တုန်းကလည်းပဲ magnitude 7.6 ပတ်ဝန်းကျင်ထိလှုပ်ထားမှုတွေဟာရှိတယ်ဇတိုင်းပြည့်ရဲ့2000စနစ်တပိချင်းငလင်းလှုပ်တဲ့အပိုင်းကလွဲလို့ပေါ့ channel အပိုင်းတွေတော်တော်များများတည်ငလင်းလှုပ်နိုင်ကြီးအလားအလာကလည်းနည်းနည်းများနေတာပေါ့ဆိုတဲ့အခါကျတော့ဘာမှ assessment မလုပ်ခဲ့ပဲနဲ့ငလင်းဒီဇိုင်းထက်မတူဖဲနဲ့ပေါ့ဟိုတမန်ငါရှန်ကထည့်ပြီးဖောက်ခဲ့မယ်ဆိုရင်တော့အဲ့ဒီအကြီးဆုံးပဲနောက်တစ်ခုကဟိုပမာဏကလည်းတင်ညာတဲ့ဟာကိုကြက်ရည်တွေကြောင့်မလို့ငလင်းလှုပ်ခဲ့မယ်ဆိုလို့ရှိရင် downstream မှာရှိနိုင်တဲ့နေရာတွေရဲ့ effect ပေါ့ဒါစဉ်းစားရမှာပေါ့နောက်တစ်ခုကကျတော့ရေတူလောင်လိုက်လို့မလို့သူကဟိုအောက်ခံအကြောက်တွေရဲ့ resistant ပေါ့ခန္ဓာရည်အားကိုပျက်စီးစေပြီးတော့ငလင်းလှုပ်နိုင်တာပေါ့ကျွန်တော် reservoir induced earthquake ခေါ်တာပေါ့လေဟိုဒါမျိုးတွေပါလေလက်ချင်နိုင်တယ်သူတို့တိရုပ်ပါလေဖြစ်ထားမှုရဲ့ထောက်ထားတွေရှိနေတယ်ဟိုတိကျတာကျွန်တော်မမှန်းနိုင်တာအဲ့ဒါကအိန္ဒိယတို့ဘာလို့မှလည်းဒီဒမ်လေးပါးကြီးတူလုံလိုက်လို့မလို့ငလင်းလေးပါးကြီးလှုပ်ပြီးတော့ဆယ်ဒီကျူးကြပြီးတော့ downstream မှာရှိနေတဲ့နေရာတွေမှာ flooding တွေဖြစ်ပြီးတော့လူတွေဒီပျောက်ပျက်စီးများတာတွေရှိတာဘူးရဲ့စံနမူနာတွေရှိနေတာပေါ့ဆိုတော့ကျွန်တော်တို့ကဟိုစောက်မဲ့ project ထဲတွေမှာသူတို့ဘာတွေပါးကြီးလှုပ်မဲ့ဆိုတဲ့ဟာမျိုးတွေကိုအသေးစိတ်လေ့လာပြီးမှသာလေခွင့်ပြုသင့်မပြုသင့်ပေါ့ဒါကငလင်းရှုထောင့်တစ်ခုတည်းကျန်တဲ့ဟာတွေအများကြီးရှိရအောင်ဟုတ်ပြီးခဲ့မယ်ဆိုရင်လည်းဗားရီဆက်လို့မယ်ဒါလေးအားလုံးဖြစ်ပြီးမှသာလေ assessment လုပ်ပြီးမှသာလေကျွန်တော်အနေနဲ့ဆုံးဖြတ်တက်လာ
ဟုတ်ကဲ့ဒီအောက်ခံကြောက်တီရဲ့အနေထားပေါ့နော်ဆယ်ပြိုကျလို့အောက်ခံကြောက်တီရဲ့အနေထားအာရော့သွားပြီးတော့လှုပ်တဲ့ငလင်းနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါစင
်ငလင်းကတဘာဝဖြစ်တဲ့ငလင်းရဲ့ human activities ပေါ့နော်လူတွေရဲ့ဟိုအကြောင်းဘယောကအကြောင်းဖြစ်တဲ့ငလင်းဆိုတော့မျိုးခွဲတာအဲ့တော့ဇာတိုင်းပြည့်ရရှိပဲမှာရှိနေလို့ဒါသေးကြတယ်သူ့တဘာဝကြောင့်ဖြစ်တဲ့ငလင်းကြောင့်ဒီဟာပျက်စီးနိုင်တယ်ပေါ့ ဒီ human debris ကြောင့်ဖြစ်တယ်ဆိုတာကခုနပြောလိုက်တယ်ဆယ်ဒီမှာပြိပြီးတော့ရေတူလုံလိုက်ပြီဆိုလို့ရှိရင်အောက်ခံကျောက်တည်ရဲ့ပေါ့ water pressure ပေါ့နော်အဲ့ကောင်လေးကပြောင်းသွားတာပေါ့အဲ့လိုပြောင်းတဲ့အချိန်မှာပြည့်ရည်ရဲ့ဘေးအနားမှာရှိနေရဆိုရင်ပူတောင်မှပဲဒီ form တွေပေါ့ rupture ဖြစ်ဖို့ပေါ့ဒီကျောက်တွေ rupture ဖြစ်ဖို့တွေပူတောင်မှသူကတွန်းအားပေးတဲ့အတွက်ကြောင့်မလို့ပြေထားရတာပေါ့ဆိုတော့ဆယ်ဒီအများစုမှာဆယ်ဆောက်ပြီးပြီဆိုတာနဲ့တကယ်နဲ့ထင်အဲ့ဒီဆက်ပတ်ဝန်းကျင်မှာငလျင်တိုင်းတာဆက်ပြီးတက်ဆင်ပြီးတဲ့အခါကျတော့အနည်းငယ်သူကပါလုပ်ပြရတယ်ဆိုမော်နီတာရင်းလုပ်ပြရတာ။အဲ့တော့ငလျင်လေးစစ်နှုတ်လာပြီးပြီဆိုတဲ့နေရာတွေဘာတွေကျွန်တော်ပြုလုပ်တင်တယ်ပေါ့။ဥပမာဆဲတူလုံထားတဲ့ရေတွေကိုပုံမှန်လုပ်ပေးတာတို့ဘာလို့စသည်ဖြင့်ဒါမှမဟုတ်လုပ်ပြရတာပေါ့။အဲ့လိုမျိုးမော်နီတာရင်းလုပ်တာမှုရှိမှသာလေဒီဆယ်ကြောင်ပေါ့ဖြစ်နိုင်တဲ့တဘာဝဘေးအန္တရာယ်ထူးသဖြင့်ငလျင်ပေါ့ပြည့်စုံအောင်ကြည့်မယ်ဆိုရင်ဟိုဒါမျိုးတွေကိုကျွန်တော်တို့ကရှောင်ရှားနိုင်မှာပေါ့။ဒါရီရလည်းပဲပြိထားအတွက်ချက်ရမယ်စဉ်းစားမယ်ထင်ပါအဓိကကြတဲ့အချက်တစ်ချက်ပေါ့ဟုတ
်ဟုတ်ကဲ့ဆိုတော့ဒီ downstream effect ပေါ့နော်ဒီမြစ်ကြောင်းရဲ့အောက်ပိုင်းဆယ်ဆောက်ထားတဲ့နေရာရဲ့အောက်ပိုင်းရဲ့ effect ထင်ပါဥပမာဆိုရင်မြစ်ဆုံဆယ်လို့နေရာမျိုးမှာမြစ်ကြီးနားကိုဘယ်လောက်ထိထိခိုက်နေမှာလဲဆရာ
ဒါကတော့ကျွန်တော်အဓိကတော့ပြောလို့မရပေါ့အဓိကပြောလို့မရဘူးဆိုတော့ကျွန်တော်တို့ကိုယ်လိုက်ကဟိုဟိုနည်းနည်းလေးစာပေးလို့မထားသေးတာပေါ့ topography ရရောဆယ်ထဲမှာကျွန်တော်တို့ရေအမောင့်ပေါ့ဘလောက်ထိတူလောင်မလဲဆိုတာရောပေါ့နောက်ကဘာစင်မျိုးစားလဲဟိုဒါမျိုးတွေရာစပေါ့ဆိုအားလုံးတွေ့ချက်ပြီးမှဒါလေတော့ဒီကြီးနာတို့အဲ့ဒီပတ်ဝန်းကျင်ဒေတာတွေကိုဘလောက်ထိ effect ဖြစ်နိုင်မလဲဆိုတာမျိုးကိုအတိအကျပြောလို့ရပါပေါ့ anyway ပေါ့ဟို effect ကတော့ဖြစ်နေရှင်တို့အနည်းနဲ့အများပဲဟိုထိခိုက်ဖို့တော့ဒါဟိုဒီဟာရတော့ရှိနေတာပါပဲအဲ့လိုမျိုးသိနေခြင်းလဲဆိုရင်တော့သိခြင်းလဲဆိုတော့ခုနကျွန်တော်ပြောလို့ပေါ့ဟိုမဆောက်ခင်ကလေးဒါတွေအားလုံးဘလောက်အမောင့်တူလောင်မလဲတကယ်လို့များမတော်တဆပြည့်စုံခဲ့ဆိုလို့ရှိရင်အဲ့ downstream area တွေမှာဘယ်နေရာအထိ effect ဖြစ်နိုင်မလဲဒါကြောင့်မလို့ risk ပေါ့ဟိုဘလောက်ရှိနိုင်မလဲဒါတွေဟိုရှောင်ရှားနိုင်ဖို့ရအတွက် plan တွေရောဘလို့ချထားကြလဲဆိုတာမျိုးကြီးပါကျွန်တော်ထည့်သွင်းတွေ့ချက်ရတော့ပါပေါ့
ဒါမြစ်ဆုံအတွက်စဉ်းစားရမယ့်အချက်တည်းပေါ့နော
်ဟုတ်ကဲ့ပါဟုတ်ပြီးခဲ့တဲ့အစိုးရလက်ထက်ကဒါကြီးကိုမရန်နာခင်တုန်းကဘူမိဒေတာပေါ့ MGSD ရောဘူမိဒေတာပညာရှင်တွေရောကလေးလေးရောပထဝီရောနောက်တစ်ခါဇီဝမျိုးကွဲတွေအားလုံးပေါင်းပြီးတဲ့အခါကျတော့ UMF CCI မှာအဲ့ဒီရဲ့ရေဆုံစီမံကိန်းအကြောင်းကိုကျွန်တော်ဟောပြောပွဲလေးတစ်ခုလုပ်ပြီးမယ်ဘူမိသိပ္ပံတွေကဥစီပြင်ပါတယ်ဆိုတော့ဆိုအားလုံးအဲ့တုန်းကဝိုင်းဆွေးနွေးတဲ့အခါကျတော့မဆောက်ဖို့စပုတ်လုပ်တဲ့ဒီပါရမီတာတွေကပုံများနေတာပေါ့အဲ့တုန်းကတော့ကျွန်တော်တို့အားကုန်လုံးပေါ့ပညာရှင်တွေဒီခုနပြောတဲ့ပထဝီနောက် environmentအဲ geotechnical georesource အားလုံးပေါင်းပြီးတော့ပြောကြတဲ့အခါကျတော့ရာဂိုင်းလုံးတော်တော်များများလားအဆောင်သင့်မှုဆိုပြီးကျွန်တော်လည်းအကျဉ်းပြုဘူးလေ
မြန်မာနိုင်ငံငရင်ကော်မတီကအတွင်းမှုဒေါက်တာမျိုးတန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခေမျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကနေမြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။သောရရှင်နေအနေနဲ့ကျွန်တော်တို့ VOE မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ကျွန်တော်တို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ www.burmese.voenews.com ဆိုတဲ့အင်တာနက်ဆာမျက်နှာနဲ့ကျွန်တော်တို့ရဲ့ Facebook ဆာမျက်နှာတွေကနေပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။ကိုယ်ကစပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲချင်ညာပြီးမှဖြစ်ပါရခင်ဗျာ
2003ခုနှစ်စက်တင်ဘာလ9ရက်နေ့နယူးယောက်မြို့ World Trade Center ကမ္ဘာကုန်သွယ်ရေးမိုးမျောတိုက်ခြင်းတစ်ခုတတ်ခတ်ခံခဲ့ရပြီးနိုင်ပိုင်းအကြမ်းအပြည့်အစည်းပုံတွေကြားကနေမိသက်ဝန်ထမ်း3ဦးဝေရမ်းနေခဲ့တဲ့ American အလဟာဆဲစုနှစ်တစ်ခုကျော်ပျောက်သွားပြီးတဲ့နောက်ခုခါမှာတော့နယူးယောက်မြို့စက်တင်ဘာ17ရက်အမျိုးသားပြတိုက်မှာပြသထားပါတယ်9ဘေ3ဘေအရွယ်အစားရှိတဲ့ဒီအလံကိုမနေ့ကြာရပြေနေ့ကပြတိုက်မှာစတင်ပြသခဲ့တာဖြစ်ပြီးဒီအလံဟာသမိုင်းအရလူတွေရဲ့စိတ်ခံစားမှုအရအကောင်းဆုံးခံစားချက်တွေပေးနိုင်တဲ့အထိမ်းအမှတ်ပစ္စည်းတစ်ခုဖြစ်တယ်လို့ပြတိုက်ကြည့်ကဲဂျိုးဒန်နီယယ်စ်ကပြောပါရယ်ဒီအလဟာမျိုးချစ်စိတ်ဓာတ်ထိမ့်သိမ့်မှုကိုဖော်ပြရမှာအထူးကကြတဲ့အရာတစ်ခုလည်းဖြစ်လာခဲ့ပါရယ်ပြောင်းနေတဲ့ဒီအလံကိုလွန်ခဲ့တဲ့နှစ်ကမှဝါရှင်တန်ပြည်နယ်အေဗရက်မြို့မိသက်ဌာနတစ်ခုမှာနာမည်မဖော်လိုတဲ့လူတစ်ယောက်ကပြန်လာပေးတော်တာပါစစ်ဆေးကြည့်တဲ့အခါမှာတော့ဒါဟာပြောင်းနေတဲ့အလံဖြစ်နေတာကိုတွေ့ခဲ့ရပါရယ်မြောက်ကိုရီးယားနိုင်ငံဟာ ဂဲရီနျူကလ িয়ার ဆန်တဲ့နေရာနီးမှာတောက်ချာနေကဖြစ်ပွားခဲ့တဲ့ပြင်းအား 5.3 စီးရဲ့ငလင်ဟာနျူကလ িয়ার ဆန်တမှုအရှိန်ကြောင့်ဖြစ်ပွားခဲ့တာလို့မြောက်ကိုရီးယားကအတည်ပြုပါရယ်။အမေရိကန်ဘူမိဗေဒတိုင်းထွာရင်းနဲ့ဥရောပအေဂျင်စီတွေကတောက်ချာနေကိုရီးယားဒေသစံတော်ချိန်မနက်9နာရီခွဲမှာငလင်လှုပ်သွားတာကိုသိရှိလိုက်တာပါ။ပောက်ကွဲမှုကြောင့်ငလင်လှုပ်သွားတာဖြစ်နိုင်တယ်ဆိုပြီးတော့တရုတ်ငလင်ကွန်ရက်သတင်းဌာနကပြောပါရယ်။ခုခါနျူကလ িয়ার ထိပ်ဖို့အသေးစားတွေကိုဒုံးကျည်အမျိုးအစားပေါင်းစုံမှာအသုံးပြုနိုင်ပြီဖြစ်တဲ့နျူကလ িয়ার လက်နက်တွေကိုမြောက်ကိုရီးယားကအောင်းအောင်းမြင်းမြင်းစတဲ့ခဲ့တာဖြစ်တယ်လို့နျူကလ িয়ার လက်နက်ထိပ်ဖို့သုတေသနဌာနရဲ့အကြေညာချက်ကိုမြောက်ကိုရီးယားနိုင်ငံပိုင်ရုပ်မြင်သံကြားဌာန KCNA ကဖတ်ကြားသွားပါရယ်
။သတင်းချင်းချုပ်ကိုနားလောင်ကြေညာပေးခဲ့တာဖြစ်ပါရယ်။ဒီညအစီအစဉ်ထုတ်လို့ရေမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Mark Ferguson ဖြစ်ပါရယ်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမ်းမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါရယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.